Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံနဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအစီအစဉ်မူကတော့ကျမခင်ပြူထွေးပါရှင်
။ကျမနန်းလောက်ပါ။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌအောင်ဆန်းစုကြည်ကအရေးအမွေပြောသွားပါတယ်။မြမရွေးကောက်ပွဲဟာတနင်္ဂနွေလုံးအတိုင်းတာနဲ့ဆိုရင်ညင်ငင်းချမ်းချမ်းပြည်ဆုံးသွားတယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်။တိုင်းရင်းသားဒေသတွေမှာတော့ဂျိုတင်မဲရီနဲ့ပတ်သက်လို့အငင်းပေါ်စရာတွေဖြစ်နေပါတယ်။ဒီလိုရွေးကောက်ပွဲနောက်ဆုံးရသတင်းတွေကိုမှတ်အင်ကျင်းနိုင်တဲ့အတူတင်ပြသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့မှာတော့ဒီမနေ့တုန်းကကျင်းပပြည်စီခဲ့တဲ့ရွေးကောက်ပွဲကနေရလိုက်တဲ့ချုပ်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစတင်ထုတ်ပြန်ကြေညာပေးနေတဲ့အကြောင်းကြားရဖို့ရှိတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရောရွေးကောက်ပွဲကနေဦးရလက်တွေနဲ့ပတ်သက်လို့ပါရီပြောထားပါလေ
။ဒီအော်ဒီတိုင်းအင်တာကြီးမကွေးတိုင်းစကိုင်းတိုင်းအဲ့ဒီနေရာတွေကညာလုံးပြည်ပလောက်နိုင်မနေ့တိုင်းမှာတော့3နေရာလောက်ရှုံးတယ်
NLD ပြောခွင့်ရတူဖြစ်တဲ့ဦးဝင်းထိန်ပါရှင်ကနဦးမဲရလက်တွေအရ NLD ပါတီကနယ်မြေအများစုမှာအနိုင်ရနေတဲ့ဆိုတဲ့ဒီနောက်ဆုံးရအခြေအနေတွေကိုပြောပြပေးဖို့ရှိတယ်လို့ရွေးကောက်ပွဲရလက်ကနေမဲဆန္ဒရှင်ပြည်သူတွေဘာတွေကိုမျှော်လင့်နေကြနေတယ်လဲဆိုတာကိုလည်းစက်တိုက်ထုတ်လွှင့်ပြီးသွားမှာပါအခုတော့ဒီရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့အမိတ်အင်ဂျင်နိုင်တို့ကညင်ညာပေးကြပါမယ်ရှင်
တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုတာကိုပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ကအရေးအမွေပြောသွားပေမဲ့လည်းတရားဝင်ရလတ်တွေမထက်သေးတာကြောင့်အတိအကျတော့ပြောမသွားပါဘူး။ဒါအပြင်အရေးနှိမ်သူတွေကိုဂုံပြုတင်ကြောင်းပြောသွားသလိုအနိုင်ရသူတွေကိုလည်းသတိပေးစကားပြောကြားသွားပါတယ်။ဒီကနေ့မနေ့ပိုင်းက NLD ရုံးချုပ်မှာတောင်ဆန်းစုကြည်ကထောက်ခံသူတွေကိုစကားပြောခဲ့တာပါ။ရွေးကောက်ပွဲရလဒ်တချို့ကိုဒီကနေ့ညနေမိုက်ပါမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာတော့ပါတယ်။တရားဝင်မဲရလဒ်တွေအတိအကျထွက်မလာသေးပေမဲ့လည်း NLD ပါတီကနေရာအများအပြားမှာအနိုင်ရမယ်လို့ခန့်မှန်းနေကြပါရဲ့ရှင်
။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ငင်းငင်းကြမ်းကြမ်းပြီးဆုံးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကပြောပါတယ်။တနိုင်ငံလုံးမဲယုံပေါင်း4000ကျော်မှအယောင်ဆောင်မဲပေးတာ၄မှုမဲလက်မှတ်မှားပေးတာ14မှု၊မဲယုံမှုလက်မှတ်မပါတာ3မှု၊တရားမဝင်မဲဆွဲတာ12မှု၊အခြားဖြစ်စဉ်15မှုရှိတာမို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ဒီလိုဖြစ်စဉ်ပေါင်းဟာရာဂိုင်နှုန်းအရ 3.119 ရာဂိုင်နှုန်းပဲရှိပြီးမဲယုံ1000မှာဖြစ်စဉ်တစ်ကြိမ်ပဲရှိတဲ့သဘောဖြစ်တယ်လို့ဥတီကဒီကနေ့နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှပြောပါရတယ်။တစ်ဆက်ထဲမှာပဲရွေးကောက်ပွဲရလဒ်တချို့ကိုဥတီကအတည်ပြုကြေညာပါရတယ်။ဒီကြေညာချက်အရရန်ကုန်တိုင်းအတွင်းမြို့နယ်12ခုကပြည်သူ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအားလုံးအနိုင်ရထားပါရတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရွေးကောက်ပွဲရလဒ်၄ခုမှာတော့ NLD က3နေရာနဲ့ပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2နေရာအနိုင်ရထားတာပါ။နိုင်ငံတော်ဝေးလံခေါင်ဖျားတဲ့ဒေသတွေအပါအဝင်မဲယုံအသီးသီးကမဲရလဒ်တွေဝင်လာနေဆဲရှိပြီးရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်ကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောထားပါဗျ။ဒီတော့တွေ့မှာပဲမဲဆန္ဒနဲ့တချို့မှာဂျိုတင်မဲရီနဲ့ပတ်သက်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေကကန့်ကွက်တာရှိနေပါဗျ။ကျော်တင်မဲရီအတွက်များလွန်းတာမဲရီအားလုံးကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ကြီးပဲဖြစ်နေတာတွေကြောင့်တန်တရားဖြစ်စရာတွေရှိတဲ့အတွက်အခုလိုတိုင်ကြားတာလို့တိုင်ကြားတဲ့နိုင်ငံရေးပါတီတွေကထုတ်ပြန်ထားပါတယ်ရှင်
။မဲဆန္ဒရှင်ပေါင်း2000နီးပါးရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မှာမဲရီအတွက်ချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီတွေကအမဲအစားစီရရှိနေပြီးကျော်တင်မဲရီကိုထက်တွင်းရည်သက်ရတွက်လိုက်ချိန်မှာတော့ပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်အသီးသီးမှာမဲ2000ကျော်လောက်နဲ့အသာစီးရသွားခဲ့ပါတယ်။လာရှိုးမြို့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကိုပြည်ခိုင်ပြိုးပါတီတခုထဲကိုပဲပေးထားတဲ့ဂျိုတင်မဲတွေရောက်ရှိလာတဲ့အတွက် NLD နဲ့ SNLD ပါတီကဂျိုတင်မဲနဲ့ပတ်သက်ပြီးတော့ကန့်ကွက်ထားတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ရခိုင်မျိုးသားပါတီကတနင်္ဂနွေလုံးအတိုင်းတာနဲ့89နေရာမှာဝင်ရောက်ရှင်ပြန်ရမှာ55နေရာအထိအနိုင်ရရှိနေတယ်လို့ရန်ကုန်တိုင်းကရခိုင်တိုင်းရင်းသားရဲဝန်ကြီးကပြောပါရတယ်။ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးဝေတာအောင်ကမင်းပြမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်တဲ့အမျိုးသားလွတ်တော်ကအပြတ်အသတ်နိုင်ရပေမဲ့လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့သူဝင်ရောက်ရှင်ပြိုင်တဲ့မှန်အောင်မဲဆန္ဒနယ်မှာတော့ရှုံးနေသွားပါတယ်။ကချင်ပြည်နယ်ဘက်မှာတော့မြို့နယ်16မြို့နယ်ထဲက9မြို့နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုဒီကနေ့ကြေညာပေးနိုင်မယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။ တချို့မြို့နယ်တွေကတော့သွားရိတ်လာရိတ်ခက်ခဲကြောင်းမဲဘုံတွေတည်ယူဖို့အတွက်သတင်းပတ်နဲ့ချီအချိန်ယူရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကဆိုပါတယ်ကချင်ပြည်နယ်ရင်းကမြို့နယ်ပေါင်း18မြို့နယ်တို့မှာမနေ့ကရွေးကောက်ပွဲတွေအေးအေးချမ်းချမ်းကျင်းပနိုင်ခဲ့ပေမဲ့မချမ်းဘော၊ဆွန်ဘရာဘုံ၊ခေါလန်ဖူး၊ဝိုင်းမော၊ချီပွေ၊ဆော့လော၊အင်ဂျန်ယန်၊တနိုင်း၊မိုးမောက်၊မန်စီနဲ့ရွှေကူမြို့နယ်တို့ကတချို့မဲဆန္ဒနယ်တွေမှာတော့နေ့မြင့်အနေထားကြောင့်ရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ခြင်းမရှိပါဘူးကျူတင်မဲရီနဲ့ပတ်သက်ပြီးကချင်ပြည်နယ်မြစ်ကြီးနားရှမ်းပြည်နယ်တောင်ကြီးနယ်ကယားပြည်နယ်လွိုက်ကော်မြို့တွေမှာလည်းအငင်းပွားမှုတွေဆက်လက်ဖြစ်ပွားနေပါရဲ့ရှင်
။ကျန်းခိုင်ဖွံ့ဖြိုးရေးပါတီပူတွဲဥက္ကဋ္ဌဦးထေဦးကသူဝင်ရောက်ရှင်ပြိုင်နဲ့ AR တိုင်းဟင်းဒရာမဲဆန္ဒနယ်မြေမှာပြိုင်ဘက်ဒေါန်ဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်ကအနိုင်ရခဲ့တယ်လို့တနင်္လာနေ့ကဝန်ခံပြောကြားလိုက်ပါရယ်။25နှစ်တာကာလအတွင်းပထမဆုံးချိန်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့လက်ခံမှာဖြစ်တယ်လို့လည်းဦးထေဦးကပြောပါရယ်။ဒါပေမဲ့လည်းရွေးကောက်ပွဲနောက်ဆုံးရလဒ်ကိုအသေးချာမသိသေးဘူးလို့သူကဆိုပါရယ်။ရွေးကောက်ပွဲမှာသူတို့ဘာကြောင့်ရှုံးရတယ်လဲဆိုတဲ့အကြောင်းရင်းတွေကိုရှာဖွေရမှာဖြစ်တယ်လို့လည်းလက်ရှိသမရဦးသိန်းစိန်နဲ့ရင်းနှီးမှုရှိတဲ့ဦးထေဦးကပြောပါရယ်။သူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့ဟင်းဒရာမှာသူရှုံးနေခဲ့တာကိုအံ့ဩမိတယ်လို့ဆိုပါရယ်။အေယာဝတီမြို့ဝကျွန်းပေါ်ဒေသဟာသူတို့ကိုကျေးလက်တောင်သူတွေထောက်ခံတဲ့အမာခံနယ်မြေလို့ USDP ကသတ်မှတ်ထားတာပါ။အေယာဝတီတိုင်းဒေသဖွံ့ဖြိုးရေးကိုဆောင်ရွက်ပေးနိုင်ခဲ့တဲ့ USDP အနေနဲ့လူထုရဲ့ထောက်ခံမှုအများအပြားကိုရလိမ့်မယ်လို့မျှော်လင့်ထားတာကြောင့်အခုလိုရွေးကောက်ပွဲမှာရှုံးလိမ့်မယ်ဆိုတာထင်မှားခဲ့ဘူးလို့ဦးထေဦးကပြောပါတယ်ရှင်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။25နှစ်အတွင်းပထမဆုံးလွတ်လပ်တဲ့ထွေထွေရွေးကောက်ပွဲကြီးမနေ့ကပဲပြီးဆုံးသွားပါပြီ။လွတ်တော်အတွင်းဘသူတွေရောက်လာကြမလဲဆိုတာကတော့ပြောဖို့အချိန်စောနေပါသေးတယ်။မဲရလတ်တွေဒီကနေ့မှဆက်တိုက်ဆိုသလိုထွက်လာနေပေမဲ့လို့မနေ့ဖြန်အင်္ဂါနေ့မတိုင်ခင်ထီတော့အဖြူမဲတဲကွဲအောင်မှမဟုတ်ပါဘူး။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရာအများစုမှာနိုင်လိမ့်မယ်လို့ခန့်မှန်းရပါရယ်။ခုချိန်မှာဆိုရင်မဲရလတ်တွေအတိမပြတ်သေးပေမဲ့ဘလို့အဖြေထွက်လာမယ်ဆိုတာအများပြည်သူကခံမှန်းကြည့်လို့ရပါလိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကဒီကနေ့မနက်မှာပဲ NLD အဖွဲ့ရုံချုပ်ရှိမှလူထုကိုယုံကြည်ချက်အပြည့်နဲ့ပြောဆိုသွားပါတယ်။ဘလို့ပဲအဖြေထွက်ထွက်မြန်မာနိုင်ငံရဲ့အခြေအနေကတော့လာမယ့်ကာလတွေအတွင်းမသေးချာမရေရာဖြစ်နေပါသေးတယ်။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဒေါအောင်ဆန်းစုကြည်သမရဖြစ်မလာနိုင်ပါဘူး။NLD နဲ့တခြားပါတီတို့အနေနဲ့ကတော့လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အာဏာကိုခွဲဝေယူဖို့ဆွေးနွေးညှိနှိုင်းဖို့လိုပါလိမ့်မယ်။မြန်မာပြည်ရင်းကမဲဆန္ဒရှင်အတော်များများကလည်းရွေးကောက်ပွဲနောက်ဆုံးမဲရလတ်တွေကို Facebook လူမှုကွန်ရက်နာလူမှုကွန်ရက်စာမျက်နှာတွေကသတင်းစိတ်လှုပ်ရှားစွာနဲ့စောင့်မျှော်ကြည့်ရှုနေကြတာပါ။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကိုယ်စားလှယ်တွေဟာလွှတ်တော်ရဲ့အမတ်နေရာ25ရာခိုင်နှုန်းကိုရွေးကောက်ခံဖို့မလိုပဲဒီအတိုင်းရယူထားတာပါ။ဒါကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိအာဏာရပါတီရဲ့အမတ်နေရာ၃ပုံ၂ပုံနိုင်ဖို့လိုပါတယ်။ဒါမှရာသူ့ရဲ့သမရကိုရွေးကောက်နိုင်မှလည်းဖြစ်ပါတယ်။ရွေးကောက်ပွဲကာလအတွင်းရွေးကောက်ပွဲဆိုင်ရာပြစ်မှုနဲ့ထင်ရှားတဲ့အဖြစ်အပျက်တွေ48မူရာရှိခဲ့ပါတယ်။ရန်ကုန်တိုင်းကမြို့နယ်ဆန်းကူရဲ့မဲရလတ်ကိုတရားဝင်ကြေညာသွားရမှာတော့နေရာအများစုမှာ NLD ပါတီကအနိုင်ရနေပါတယ်ရှင်။
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့သမိုင်းဝင်ရွေးကောက်ပွဲကိုအတူတကွအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်မြန်မာပြည်သူလူထုနဲ့နိုင်ငံတွင်းကအဖွဲ့အစည်းတွေအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ဂုဏ်ယူဝမ်းမြောက်မိပါကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။နိုင်ငံတွင်းတန်းနဲ့ချီတဲ့ပြည်သူလူထုဟာဒီမိုကရေစီစနစ်စီကိုပုံမနီးဆက်စေဖို့ခြေလှမ်းတလှမ်းလှမ်းလိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။အခြားနိုင်ငံတကာနဲ့ပြည်တွင်းကရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေနဲ့အတူရွေးကောက်ပွဲဖြစ်စဉ်တွေနဲ့မဲရီတွက်မှုကိုလည်းစောင့်ကြည့်နေမယ်လို့သူ့ရဲ့ကြေညာချက်မှာရေးသားထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးစမန်သာပါဝါကလည်းမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့လမ်းကြောင်းအတွက်အရေးပါတဲ့ငြိမ်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အနာဂတ်တစ်ခုတည်ဆောက်ဖို့ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြတဲ့အတွက်လည်းမနေ့ကကြေညာချက်ထုတ်ချီးကျူးလိုက်ပါတယ်။လူခွေရေးနဲ့ပတ်သက်လို့လာမယ့်အစိုးရအသည့်အနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားဖို့စမန်သာပါဝါကတောင်းဆိုသွားတယ်လို့လူခွေရေးကော်မရှင်ကိုမြန်မာနိုင်ငံမှာရုံးခန်းဖွင့်ဖို့ပြန်ပြီးတောင်းဆိုလိုက်ပါတယ်။ သမရဥပမာမြန်မာပြည်ကို2012ခုနှစ်မှာလာရောက်ခဲ့တော့ကလူခွင့်ရေးကော်မရှင်ရုံးကိုမြန်မာနိုင်ငံမှာဖွင့်လှစ်ဖို့သဘောတူထားခဲ့တာပါမြန်မာလူထုကြီးဟာကြီးမားတဲ့လှုပ်ဆောင်ချက်တွေနဲ့အနစ်နာခံဆွတ်လွတ်မှုတွေကိုကြော်ဖြတ်ခဲ့ကြကြောင်းမြန်မာလူထုအားလုံးသူတို့ရဲ့ဒီမိုကရေစီနည်းလမ်းကြလွတ်လပ်ခွင့်နဲ့လူအခွင့်အရေးကိုအပြည့်အဝနဲ့လွတ်လပ်စွာကျင့်သုံးနိုင်မယ့်နေ့ကိုစောင့်မျှော်နေပြီးဒီလမ်းကြောင်းမှာအတူတကွရပ်တည်သွားပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကပြောထားပါတယ်ရှင်
Direct from Washington, the voice of America,
VOA. ရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မဲ့အင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါရှင်။ဒီနေ့ကျမတို့ရဲ့အစီအစဉ်တွေမှာတော့ဒီမနေ့တုန်းကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲကနေကနဦးအစ်စ်မဲရလက်တွေနဲ့ပတ်သက်လို့နောက်ဆုံးရသတင်းတွေနောက်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုအထူးထုတ်လွှင့်တင်ဆက်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးကတော့ဒီတရားဝင်အားလုံးမကြင်ညာရသေးတဲ့ကနဦးရွေးကောက်ပွဲရလက်တွေအပေါ်မှာ NLD ဘက်ကဘယ်လိုယူဆထားသလဲဆိုရကြည့်အောင်ပါ။တနိုင်ငံလုံးရွေးကောက်ပွဲရလက်တွေကိုကော်မရှင်ကကြင်ညာနိုင်ခြင်းမရှိသေးပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်ရုံးတွေကတဆင့်တနိုင်ငံလုံးမဲယုံတီတီကစုဆောင်းကောက်ယူရတဲ့စင်းအရာဆိုရင်တော့ NLD ဟာအနည်းဆုံး80ရာခိုင်နှုန်းအနိုင်ရရှိထားပြီလို့သိရပါဗျ။ရန်ကုန်မြို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိကိုကိုယ်တိုင်တွားရောက်သတင်းယူထားတဲ့ကိုသားညွန့်ကသတင်းပေးပို့ထားပါရရှင်။
ဒါတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးရုံးရှိမှာသူ့ကိုထောက်ခံတဲ့ဒီလူလူပရိသတ်တွေစုဝေးနေကြတာတွေ့ရတာဖြစ်ပါတယ်။အဲ့တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်တဲမှာဆိုလို့ရှိရင်ဒီမီဒီယာစင်တာတွေတော့ဒီသူတို့လူကြီးပိုင်းတွေအကုန်လုံးရုံးထိုင်ပါတယ်ရုံးထိုင်ပြီးတော့တနိုင်ငံလုံးကနေပြီးတော့သူတို့ရရှိတဲ့ဒီအွန်လိုင်းရဲ့အချက်လက်တွေကိုစုဆောင်းပြီးတော့လူထုကိုထုတ်ပြန်ပေးဖို့အတွက်ဆောင်ရွက်နေတယ်လို့သိရပါတယ်ဆိုတော့တာဝန်ရှိသူတူကိုမေးကြည့်ရသလောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိရထားတဲ့အခြေအနေရကိုဒီအွန်လိုင်းရဲ့အနေထားကတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်80ရာခိုင်နှုန်းကျော်80ရာခိုင်နှုန်းအထိကိုသူတို့အွန်လိုင်းထားပြီးလို့သိရပါတယ
်ဒီမိုကရေစီအဖွဲ့ချုပ်ဆောင်ရွက်
မြန်မာ့ဒီမိုကရေစီဖွဲ့ချုပ်အနေနဲ့သက်ဆိုင်ရာတိုင်းနယ်ပြည်နယ်လိုက်ရရှိထားတဲ့သူတို့မဲဆင်းတွေကိုတရားပြုစုနေတာဖြစ်ပါတယ်။ပြည်သူ့ရွေးကောက်ပွဲကော်မရှင်ကရန်ကုန်တိုင်းအတွင်းကရှိတဲ့မြို့နယ်အချို့ကမဲနိုင်ခြင်းကိုသာဒီကနေ့ကြေညာခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့တိုင်းနယ်ပြည်နယ်အတော်များများမှာရှိတဲ့မဲယုံလိုက်အနိုင်ခြင်းတွေကိုရရှိပြုစုထားပြီးဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့နေရာတွေသူပြစ်ပြီးကြိုတင်မဲ့ကိစ္စတွေကြောင့်ကော်မရှင်ကိုစောတကတက်ထားတဲ့မြို့နယ်3-4မြို့နယ်ရှိနေပြီးတော့အချို့ဝေးလံခေါင်တည်တဲ့ရက်ကမဲယုံတွေကဆင်းတွေကိုရရှိဖို့အတွက်စောင့်ဆိုင်းနေရဆဲရှိပါတယ်။ရရှိထားတဲ့မဲဆင်းအနိုင်တွေအရဆိုရင်တော့သူတို့အနေနဲ့အနည်းဆုံး80ရာခိုင်နှုန်းကျော်အနိုင်ရရှိထားပြီးဖြစ်တယ်လို့ NLD ခေါင်းဆောင်တူကပြောပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ရုံးချုပ်ရှိကိုလည်းစူးစမ်းခဲ့တဲ့လူလူပရိသတ်ကိုလည်း NLD ဥက္ကဋ္ဌဒေါက်တာစုကြည်ကဒီကနေ့မနေ့ပိုင်းကမေကွန်းတူပြောပါရယ်လူလူရဲ့ထောက်ခံမှုကိုကျေးဇူးတင်တဲ့အကြောင်းနဲ့ဒီအောင်မြင်မှုဟာ NLD အတွက်တည်းမဟုတ်ဘဲတနိုင်ငံလုံးအတွက်ဖြစ်စီရမယ်လို့ဒေါက်တာစုကြည်ကပြောပြပေါ်ပါရယ်ဒီအောင်မြင်ခြင်းဟာတ
နိုင်ငံလုံးအတွက်ဖြစ်ရမယ်ဒါကိုဖွဲ့ချင်းနဲ့ပုံပုံလေးအတွက်မှဖြစ်ရမယ်ဒါကြောင့်ဒီအောင်မြင်ခြင်းဟာတနိုင်ငံလုံးအတွက်ဖြစ်တဲ့အောင်မြင်မှုရပါမယ်
အနေဒီကအခုခမန်းထားတဲ့မင်းအနိုင်စင်းရဆိုရင်တော့အနေဒီအနေနဲ့အစိုးရဖွဲ့နိုင်တဲ့အလားလာရှိပါတယ်သူတို့အနေနဲ့အစိုးရဖွဲ့နိုင်လို့ရှိရင်မြို့သားရင်ကြားစီအစိုးရတည်းရဲ့ဖြစ်စီရမယ်လို့ဒေါက်ဆန်းစုကြည်ကတော့ပြောထားပါတယ်။ NLD ရုံးချုပ်ရှိမှာတော့သူ့ကိုထောက်ခံသူတွေဟာမနေ့ညနေပိုင်းကလိုပဲဒီကနေ့မနေ့ပိုင်းကလေးကစပြီးတော့စုဝေးအောင်ပွဲခံနေကြပါတယ်။ NLD ကိုထောက်ခံတဲ့လူလူအနေနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာတည်တည်ငြိမ်ငြိမ်နဲ့ရင်ဆိုင်ကြဖို့ကိုလည်း NLD ပါတီကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုသားညူဦးရန်ကုန်မြို့ကနေတင်ပြပို့ခဲ့တာပါရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေထုတ်ပြန်ထားလဲဆိုတာကိုလည်းတိကျကြည့်အောင်ပါ။တနင်္လာနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမအယွန်းတွေရှိခဲ့ပေမဲ့လို့အအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကနဦးရလက်တချို့မှာတော့အဓိကထိုက်ခံသည့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရနေတာကိုလည်းတွေ့ကြရတာပါ။အကြောင်းဆုံးကိုတော့ကိုအောင်လူကပြောပြပါမယ်ရှင်
။မင်းစင်းတွေမှာအမအယွန်းတွေမဲယုံတွေမှာပြဿနာတွေကြုံခဲ့ရပေမဲ့တနင်္ဂနွေလုံးအတိုင်းတန်မှာတော့ပြောပလာအောင်မများလာတာကြောင့်ရွေးကောက်ပွဲကအောင်မြင်မှုရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောဆိုခဲ့တာပါ။အယောင်ဆောင်မဲပေးတဲ့အမှု၄မှုမဲလက်မှတ်မှားပေးတာ14မှုမဲယုံမှုလက်မှတ်မပါတာ3မှုတရားမဝင်မဲဆွဲတာ12မှုတခြားမှု15မှုအပါဝင်ရွေးကောက်ပွဲဆိုင်ရာပြစ်မှု48မှုသာရှိခဲ့တဲ့ကြောင့်ရွေးကောက်ပွဲအောင်မြင်မှုရတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောကြားသွားတာဖြစ်ပါတယ
်။နိုင်ငံလုံးမှာရှိတဲ့မဲယုံပြည့်နဲ့အချိုးကျတဲ့ကံကြတော့ဖြစ်စင်ပေါင်း ုများတို့ပါဖြစ်ဖြစ်ကိုရမယ်မဲရတော့မှာဖြစ်စဉ်ရေမဲရှိတယ်ဆိုတော့ဖြစ်ပါလေဒါကြောင့်ဒါကြောင့်စနာဦးလေးဖြစ်ဒီကောက်ပေါ်ကြီးကဒီရင်ဒီကြမ်းနဲ့ဒီကောက်ပေါ်ဖြစ်တယ်ဒီရင်ဒီကြမ်းဆိုဒီကောက်ပေါ်
ကျင်းပနေခဲ့တဲ့ဆံကိုပြရှိရမှာဖြစ်ပါတယ်။တနင်္လာနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲလွတ်လပ်မြတ်တမှုနဲ့ပတ်သက်လို့ပြည်တွင်းပြည်ပကစိုးရိမ်မခင်ဖြစ်နေချိန်မှာပဲဒီကနေ့ရွေးကောက်ပွဲရလဒ်တွေကိုစတင်ထုတ်ပြန်နေပါပြီ။ဒီကနေ့ညနေပိုင်းပထမဆုံးသုံးမဲရလဒ်ကိုထုတ်ပြန်ရမှာတော့ရန်ကုန်တိုင်းအတွင်းက12မြို့နယ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအနိုင်ရခဲ့ကြောင်းလဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးကကြေညာခဲ့တာပါ။
အခုချိန်ကြီးကျွန်တော်တို့ဒီလိုတော့12မြို့နယ်နဲ့မြို့သားအတိုင်းဒေသကြီးအဒီရပေးရပါတယ်ကျွန်တော်တို့ဝင်လာတဲ့နိုင်ချိုးဆက်လက်နေတော့ဆက်လက်ပြုလုပ်ဆက်တံပတ်ထားတဲ့အခြေအနေမှာထုတ်ပြန်ပြီးတော့ပြောပါမယ်ဆိုကြလို့ပါတယ်
NLD ပါတီတာဝန်ရှိသူတချို့ကတော့ရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရလိမ့်မယ်လို့မျှော်လင့်နေကြတာပါရွေးကောက်ပွဲရလဒ်တချို့ကိုထုတ်ပြန်ကြေညာနေတဲ့ရန်ကုန်မြို့က NLD ပါတီရုံးချုပ်ကိုဒီနေ့စောပိုင်းရောက်လာတဲ့ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကတော့လူထုအနေနဲ့အနိုင်ရှုံးကိုခံမနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအရေးမှပြောဆိုသွားခဲ့တာပါ
အခုချိန်မှာဆိုရင်မဲရလဒ်တွေကိုတရားဝင်အတိမပြုတ်ရသေးပါဘူးဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိတယ်ဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျွန်တော်ချင်ပါတယ်
အနာရပြောင်းစုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုက္ခဦးထေးဦးကတော့ ARD တဲ့ဟင်းသားမျိုးနယ်ကမဲဆန္ဒနယ်မြေမှာရှုံးနိမ်သွားခဲ့တယ်လို့ပါတီထိပ်တန်းခေါင်းဆောင်နေရာကဖယ်ရှားခံခဲ့ရတဲ့သူရဦးရွှေမန်းကလည်းရှုံးနိမ်ခဲ့ပြီးဒီမဲဆန္ဒနယ်မြေတွေမှာ NLD ပါတီကသာအနိုင်ရခဲ့ကြောင်းလဲကနဦးရလဒ်တွေကိုကူကပ်ပြီးနိုင်ငံရေးပါတီတွေကပြောဆိုထားကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ရွေးကောက်ပွဲဒီကော်မရှင်ကနေပြီးတော့ရွေးကောက်ပွဲရလဒ်တချို့ထုတ်ပြန်ကြေညာခဲ့တာတွေကိုကြားခဲ့ရပြီးတော့ဒီအခုတခါဒီရွေးကောက်ပွဲကနဦးရလဒ်အပေါ်မှာ NLD ထိပ်ပိုင်းခေါင်းဆောင်တို့ရဲ့ပြောဆိုချက်ကိုလည်းကြည့်ရအောင်ပါ။အစောပိုင်းရွေးကောက်ပွဲရလဒ်တွေအရတိုင်းနယ်ပြည်နယ်တဝန်းလုံးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုနေရာတွေမှာအနိုင်ရနေတယ်လို့ NLD ထိပ်ပိုင်းခေါင်းဆောင်တူကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကြိုတင်မဲ့ပြဿနာအပါအဝင်မဲပေးခွင့်ဆုံးရှုံးမှုတွေနဲ့တခြားရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့လည်းဒီ NLD နဲ့အတူပဲဒီရွေးကောက်ပွဲလေ့လာသူတွေကလည်းထောက်ပြပြောဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကအပြည့်ဆုံးပြောပြပေးပါမယ်ရှင်
။မဲယုံတွေကမဲရည်အတွက်ရလဒ်တွေနဲ့ပတ်သက်လို့လုံထုံးလုံနည်းတွေကိုအနီးကပ်မှာပြောင်းလဲခဲ့တဲ့အတွက်အခက်အခဲတွေစိုးရိမ်မှုတွေရှိခဲ့ပေမဲ့ NLD အနေနဲ့နိုင်ငံတဝန်းလုံးကနေရာအများစုမှာအစောပိုင်းကထွက်လာတဲ့ရွေးကောက်ပွဲရလဒ်တွေအရအနိုင်ရနေတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ
်။ ARD တိုင်းအင်တာကြီးမကွေးတိုင်းစကိုင်းတိုင်းအဲ့ဒီနေရာတွေကညာနှုံးပြည်ဒီဘက်လောက်နိုင်တယ်။မန္တလေးတိုင်းမှာတော့3နေရာလောက်ရှုံးတယ်။ဒီပြည်တော်မှာတော့တိတိငါးမြို့နယ်မှာတစ်မြို့နယ်ရှုံးပြီးလေးမြို့နယ်ကျွန်တော်နိုင်တယ်။နောက်တစ်ခုကပဲခူးတိုင်းမှာတော့ဒီနေရာပဲရှုံနေကျွန်တော်လည်းကျွန်တော်မြို့နယ်အပေါ်နေနေဆိုတော့ဒီတိုင်းကြီးခွန်တိုင်းမှာကျွန်တော်60ရာခိုင်နှုန်းလောက်နိုင်နေဆိုတော့ကျွန်တော်တွက်လို့ရတယ်။ပြည်နယ်တွေမှာကြာတော့မွန်ပြည်နယ်ကလည်း60ရာခိုင်နှုန်းလောက်နိုင်နေ။ကရင်ပြည်နယ်ကတော့စည်ရင်ပြည့်စုံမရတော့လေအခုသေးရတာဆိုရင်80ရာခိုင်နှုန်းလောက်နိုင်နေမယ်။တရားပြည်နယ်ကလည်းခုနှစ်မြို့နယ်မှာ၄မြို့နယ်စည်ရင်ကပြည်ပြီးကျွန်တော်နိုင်နေ။ကျွန်တော်၃မြို့နယ်ကတော့တချို့နိုင်ပြီးတချို့ရှုံးဖို့လာလာတော့ရှိတယ်။အဲကချင်မှာတော့65ရာခိုင်နှုန်းနိုင်နေတဲ့ရပြီ။ရှမ်းကတော့ဒီရသည်ရခိုင်မှာတော့ကျွန်တော်25ရာခိုင်လောက်ပဲရတယ်ရခိုင်ပါတီနိုင်နေပေါ့အဲ့တော့တိုးပြဲကခုကြီးပေါက်မယ်ဆိုလို့ရှိရင်ကျွန်တော်တို့80ရာခိုင်လောက်ကျော်နိုင်တယ်လို့ကျွန်တော်ခန့်မှန်းလို့ရတယ်ပါခင်ဗျာ
တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲစင်းအမားရင်းတွေမဲယုံတွေမှာပြဿနာတွေကြုံခဲ့ရပြီမြင့်တနိုင်ငံလုံးအတိုင်းအတာနဲ့ပြောပါလောက်အောင်မများခဲ့ဘူးလို့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါတယ်မဲယုံတထောင်မှာဖြစ်စဉ်တစ်ချိန်ပဲရှိတယ်ဆိုတဲ့သဘောတွေ့ရပြီးရွေးကောက်ပွဲဟာအောင်မြင်မှုရှိခဲ့တယ်လို့သူကပြောပါတယ်ဒါပေမဲ့လည်းမဖြစ်တဲ့ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့ဦးဝင်းထိန်ကဆိုပါတယ
်ရွေးကောက်ပွဲဟာအောင်မြင်နေပြီးသွားတာတော့မှလည်းဒါပေမဲ့ဒီတဲ့ချောချောမှုတွေဖြစ်ချင်လို့ရှိရင်အထင်ကဖြစ်တဲ့ဟာလေးတွေကမဖြစ်တဲ့မဖြစ်တဲ့အထင်ကလေးတချို့အရေးကတကယ်တကယ်ဖန်ရတဲ့အထင်ကလေးတွေရှိတယ်ဥပမာဆိုတော့လာရှုမဖြစ်တဲ့ကိစ္စကျွန်တော်တို့ဖွဲ့ချုပ်ကဥထွေးချွေနဲ့ဒုရသမရဥစ္စာမောက်ခံကိစ္စမှာပူရှံမဲတွေရောက်လာတယ်အဲ့ဒီပူရှံမဲတွေကသတ်မှတ်ထားတဲ့အချိန်ပုံဖဲနဲ့ရောက်လာတာသတ်မှတ်ထားတဲ့အချိန်ဆိုတာကဒီလိုဒီပြည်ရင်းပူရှံမဲဆိုရင်မနေ့က6နိုင်ရက်မယုံဖွင့်တဲ့ကလေးရောက်အောင်ပြပရောက်လာတဲ့ဟာဆိုလို့ရှိရင်ညနေရုံးပိတ်ထားနဲ့ရောက်အောင်အဲ့လိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကကန့်ကွက်တယ်ကိစ္စဒီစီကနေမကြီးရအောင်ကန့်ကွက်တယ်ကန့်ကွက်တဲ့အခါမှာအဲ့ကောင်ကြီးကကံကတော်လက်မခံပေးဆက်ရည်တယ
်။မဲယုံတွေမှာမဲစင်းရဲ့အရေးအတွက်ရှုပ်ထွေးမှုတွေဖြစ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအများပြည်သူကတန်တရားရှိနေစေဖြစ်တယ်လို့မြမအရေးတုံသက်သူဦးစိန်ကျော်လိုင်းက VOE ကိုပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ကလည်းလူတွေကတိတ်မယုံကြည်ဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ငကိုနေ့ကဥတည်ကြီးက30ရာနှုန်းမဲစင်းမှန်ကမဲလို့ဟာလားအမခံထားတာရှိတဲ့တွေ့အခုလည်းပဲ၄နာရီနောက်ပိုင်းဟာတချို့ဆိုရင်ညဘက်ကျမှရောက်လာတဲ့ဒီကျွန်တော်တို့ဟာလားကြိုတင်မဲစင်းတွေရှိတယ်ဘယ်ရောက်လာမှလည်းမသိဘူး။ဘယ်အရေးအတွက်ဒီမှာလည်းမသိဘူးအဲ့လိုမျိုးတွေဖြစ်တဲ့အခါမှာခုတစ်ခါအငင်းပွားနေတော့မှရှိပါတယ်ကိစ္စတွေပုံမှာဒီရုပ်ကွယ်ကော်မရှင်ကမှတ်မှန်ကန်ကန်ဖြည့်ရှင်းမလားဆိုတော့လေဘူးမအတိအကျမသိဘူးဒါကြောင့်မလို့လေလူတွေကစိုးရိမ်မှုတွေပိုပြီးတော့ပြန့်နှံ့နေတာဖြစ်တယ
်တီထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်သွားမှာဖြစ်ပြီးတနိုင်ငံလုံးရဲ့ရလဒ်အားလုံးကိုနှစ်ပတ်အတွင်းကြေညာမှာဖြစ်ပါတယ်လက်ရှိတိုင်းရင်းသားဒေသနေဆွန်နေဖျားတွေမှာရှိတဲ့မဲယုံတွေရဲ့ရလဒ်တွေကိုစောင့်နေရဆဲဖြစ်တယ်လို့လည်းတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကပြောထားပါတယ်ရှင
်။မတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေပြီးတော့ရွေးကောက်ပွဲကာလအထူးအစီအစဉ်ဖြစ်တဲ့ဒီ VOA ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကိုလည်းနိုင်ယူကနေတနအီထီတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေဆက်သွယ်မေးမြန်းချက်တွေကိုအတက်နိုင်ဆုံးကျမတို့နောက်ဆုံးချင်းတွေကိုတင်ပြပေးနေပါတယ်။အခုကတော့ဒီမနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စစ်စစ်မှဆွေးနွေးမယ့်အကြောင်းအရာကိုသောတာရှင်တွေကိုကြိုတင်သိပေးပါရစေရှင်။
တော်ရရှိမြတ်ညာဆယ်စုနှစ်တွေအတွင်းအလွတ်လပ်ဆုံးကျင်းပခဲ့တဲ့လွတ်တော်ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အနိုင်အရှုံးရလဒ်တွေကခိုင်မာတဲ့ဒီမိုကရေစီစနစ်တရက်ပေါ်ပေါက်လာဖို့အာမခံချက်ပေးနိုင်ပါပြီလားဆိုတာကိုမနက်ဖြန်အင်္ဂါနေ့ည VOA တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်ကြသလိုအီးမေးလ်လိပ်စာburmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာကိုဖြစ်ဖြစ်အတန်ဖိုင်ကိုဖြစ်ဖြစ်မိမိတို့ရဲ့တယ်လီဖုန်းနံပါတ်ကိုဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတခါဒီရွေးကောက်ပွဲရလဒ်တီကနေပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ဘာတွေမျှော်လင့်ထားကြသလဲဆိုတာကိုလည်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံရေးအတွက်အင်မတန်မှအရေးပါလာတဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးကျင်းပလို့ပြီးသွားချိန်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်မဲ့ဒီရွေးကောက်ပွဲမဲရလဒ်တွေနဲ့ပတ်သက်လို့ရလဒ်တချို့ကိုထုတ်ပြန်ထားပြီးဖြစ်ပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့ကြေညာမဲ့ရလဒ်တွေကိုတော့လူထုကရင်ခုန်စိတ်လှုပ်ရှားစွာနဲ့စောင့်ဆိုင်နေကြတာပါ။ရွေးကောက်ပွဲရလဒ်ကနေမဲဆန္ဒရှင်ပြည်သူတွေဘာတွေကိုမျှော်လင့်ထားကြသလဲဆိုတာကိုတော့ VOA သတင်းတောင်မတ်မြင့်မြင့်ခိုင်ကရန်ကုန်ကနေပြီးတော့သတင်းပေးပို့ထားပါရရှင်။
မနေ့ကနိုဝင်ဘာ10ရက်နေ့2015ရွေးကောက်ပွဲပြီးမဲယုံအသီးသီးကထွက်ပေါ်လာတဲ့ရလဒ်တွေအရတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နေရာတော်တော်များများမှာအနိုင်ရရှိထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲရလဒ်တွေကိုကြီးညာနေစေဖြစ်ပါတယ်။မဲဆန္ဒရှင်တွေအများစုကတော့သူတို့နှစ်သက်ရာဆန္ဒပြုခဲ့တဲ့ပါတီတွေအနေနဲ့2015ရွေးကောက်ပွဲမှာအောင်နိုင်ပြီးလက်ရှိလူနေမှုဘဝကိုအပြောင်းလဲလုပ်ပေးနိုင်ဖို့မျှော်လင့်ဆောင်စားနေကြပါတယ်။မဲယုံတွေစီညပိုင်းမှာမှရောက်လာတဲ့ကြိုတင်မဲတွေကြောင့်မဲရလက်ပြောင်းလဲသွားမှာကိုစိုးရိမ်မိသလိုကိုထောက်ခံအားပေးတဲ့ပါတီအနေနဲ့နိုင်ငံကိုအပြောင်းလဲလုပ်နိုင်တော့မယ်ဆိုတာယုံကြည်တယ်လို့ရင်မောင်းတူဖြစ်တဲ့ကိုရင်သွေးကပြောပါတယ
်ကျွန်တော်တို့ကတော့အများကြီးပဲမျှော်လင့်ထားတာပေါ့နော်ကျွန်တော်တို့ဘယ်လိုပြောမှပြောရမလဲဆိုတော့အများကြီးပြောလဲပြောင်းလဲပြီးမယ်ပြောင်းလဲနိုင်မယ်လို့လည်းထင်တယ်လေ ဒါကပညာရေးပိုင်းညောဘာရောအားလုံးအပြောင်းအများကြီးပြောင်းလဲလာမလို့ထင်လို့မျောလင်းချက်နဲ့ပြေးတာ။အဲနည်းနည်းတော့စိုးရိမ်နေ။ပုံမဲတွေနဲ့ညာဘက်ထည့်တဲ့မဲတွေကတော့နည်းနည်းရှုပ်လို့အဲလိုမျိုးတော့နည်းနည်းတော့ရှိတယ်ပေါ့နော်စဉ်းစားစိုးရိမ်မိတာတခုတော့ရှိပါရဲ့
။စစ်တပ်မိသားစုဝင်တူဖြစ်တဲ့ဒေါ်ညွညွဝေကတော့သူ့အနေနဲ့ပြည်ခိုင်ဖြိုးပါတီကိုမဲထည့်ဖြစ်တာနဲ့ပတ်သက်လို့အခုလိုပြောပါရတယ်
။အန်ဒီကျော်ကတော့တက်ကဆိုတော့ကြန့်ဖို့ပေါ့။ကြန့်ဖို့လို့လည်းများလေးတယ်။ဟုတ်ပြီလေ။သုံးနေရလုံးမဲ့အတိုင်းထည့်လိုက်တယ်။ဇက်တွေ့အကောင်နဲ့ပြောပေါ်မှပဲပြည်သူတွေကယုံကြည်မှလေအခုကတော့ဟိုဘက်ကဟုတ်လို့လို့ဒီဘက်ကဟုတ်လို့လို့ ਨੇ အဲ့လိုဖြစ်နေမှာဆိုလို့သိရမလားအေးဟိုတကယ်လို့ဟိုတက်တဲ့ဥစ္စာတက်တဲ့ဘယ်သူပဲနိုင်ဝါဝါနိုင်တဲ့လူကဆောဆောအခုလိုပဲပေါ့နော်ဟိုဘယ်ဖြစ်နေတယ်ဆိုတော့နောက်ထပ်သူကထက်ရွေးအောင်မှာပဲလေအန်ဂျီပြည်သူတွေကတော့ကိုစားဝင်နေရေးအတွက်ပဲပူတယ်ဒီလိုလူကြီးတွေပတ်ပိုင်းတော့ကတော့တိတ်တော့ထဲမစင်စားပြပါဟိုအင်အားလိုတယ်ဆိုလို့တာတာဝန်ကသွားဖြည့်ရတာပေါ့
ပြည်ခိုင်ဖြိုးပါတီကိုမဲထည့်ခဲ့ပေမဲ့လေဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမနိုင်စေခြင်းနဲ့စိတ်မျိုးတော့မရှိဘူးလို့သူကပြောပါတယ
်တကယ်လို့အောင်ဆန်းစုကြည်ဘက်ကများမယ်ဆိုတော့သူနိုင်ပေါ့အောင်ကျန်းဘက်ကများမယ်ဆိုတော့ကိုယ်နိုင်ပေါ့ဟိုကိုယ့်ဘက်ကနိုင်ရေဆိုတဲ့ပုံစံမျိုးလဲတည်ယူတာမရှိဘူးသူ့ဘက်ကမနိုင်ပါစေနဲ့ဆိုတဲ့စိတ်ထက်လည်းမရှိဘူးသူနိုင်ဝါရင်သူအုပ်ချုပ်ပေါ့ဟုတ်တယ်မလားသမရတော့ဒီလိုပဲလုပ်ကြနိုင်ငံတိုးတက်ရေးအတွက်ဟုတ်တယ်မလားဘသူပဲဖြစ်ဖြစ်အန်ဒီတို့ကတော့ဟိုပြည်သူလူထုဖြစ်တဲ့အတွက်တက်ကပဲဖြစ်ဖြစ်ဟိုဘက်ပဲအနေဒီပဲဖြစ်ဖြစ်အကောင်လုံးပြည်သူလူထုကလက်ခံ
ကိုမဲထည့်ခဲ့တဲ့ပါတီအနေနဲ့အစိုးရအဖွဲ့ဖွဲ့နိုင်လောက်တဲ့အထိနိုင်ရင်စီးပွားရေးလူမှုရေးပညာရေးနဲ့ပတ်သက်တဲ့စနစ်ကောင်းတွေထူထောင်ပေးစီခြင်းနဲ့လို့ကိုစရာလင်းကပြောပြပါတယ
်ခုနကကျွန်တော်ပြောတဲ့၃ချက်ပါစီးပွားရေးကျန်းမာရေးပညာရေးအဲ့ဒီ၃ချက်ကိုတော့သူတို့ကောင်းအောင်တော့လုပ်ပေးပါသူပဲပြောတင်ပါတယ်စိုးရိမ်မှုကတော့မရှိဘူးခင်ဗျညာပုံနဲ့ဒီကျွန်တော်တို့ကြည့်တဲ့နေရာတော့မရှိဘူးလုံးဝဟိုပါပေါ့နော်တက်ပြတ်တတာရှိနေရပေါ့မှန်ကန်မှုလည်းရှိတယ်ဒီမဲပေါ်မှာအဲ့ပေါ်သဘောကျပါလေအားလုံ
းအငိမ့်စားအစိုးရဝန်ထမ်းတူဖြစ်တဲ့ဦးထေးမြင့်ကတော့အခြားပါတီတွေကိုမဲပေးရင်အမြင်ဆောင်မှာဆိုရင်လည်းကြောင့်ပြည်ခိုင်ဖြိုးပါတီကိုပဲမဲပေးခဲ့ပြီးနောက်၅နှစ်မှာပဲအစိုးရပဲတက်ပါစေအနိုင်အရှုံးကသူနဲ့မဆိုင်ဘူးလို့ပြောပါတယ
်ကျွန်တော်ကတော့ဝန်ထမ်းလုပ်ခဲ့တာပေါ့ကျွန်တော်ကြံ့ခိုင်ရပဲပြီးထလာပါဗျာဒါကျွန်တော်ဒီမျိုးဥစားပေးလို့ချင်းတဲ့ဒါတမျိုးထင်တယ်မှာဆိုလို့ကျွန်တော်ကအစိုးရဝန်ထမ်းဆိုတော့ကျွန်တော်ပင်စင်သားဆိုတော့ဆိုတော့ဝန်ထမ်းကိုပဲကျွန်တော်ကအဓိကထားပြရတော့ကျွန်တော်ကတော့ဘာမှတော့မရှိဘူး။တော်သူတက်နေတဲ့ဥစ္စာတက်ပြီလေ။ဘလူနိုင်နေဘလူရှုံးနေဆိုတော့ကျွန်တော်ကဆုံးဖြတ်လို့မရအောင်။ကျွန်တော်ကိုယ်ဆန္ဒရှိတဲ့ဥစ္စာပဲကျွန်တော်ကပြီးတယ်။ဘလူမလည်းလာပြောလို့မရအောင်။ကိုယ်ဆန္ဒရှိမှပြီးလို့ရတာပေါ့။ကိုယ်ဆန္ဒသူများဆန္ဒနဲ့အားဒါပြီးလိပါဆိုတော့ကျွန်တော်ကအဲ့လိုမလုပ်လို့မရအောင်။ကိုယ်ဆန္ဒရှိတဲ့ဥစ္စာပဲကျွန်တော်ပြီး။ကိုယ်ဘောကောင်းခြင်းလည်းကောင်းမယ်။ဆိုရင်ဆိုရင်ဒါပြောလို့မရအောင်။ဒီနောက်မှအဖြစ်ပေါ်လာမှာ။တော့ပါဆိုတော့ပြည်သာချင်းနဲ့တက်နေတဲ့လူကြီးတက်ကျွန်တော်ဘောကောင်းဖို့ဝယ်ရည်ကြီးတယ်။ဟာကိုတင်ပြီးမှမကောင်းတာတော့ဒါတော့ကိုယ့်ရဲ့ကုစုကံပေါ့ဟာကိုယ်နဲ့မနေပယ်ချတဲ့ဆက်လည်းကောင်းရင်လည်းကောင်းသွားမှာပဲ
ပြည်သူအများစုကတော့နောက်ဆုံးရွေးကောက်ပွဲကော်မရှင်ကကြီးညာမဲ့အတီးပြူရလက်ကိုစိတ်ဝင်တစားစောင့်ဆိုင်းနေကြပါတယ်မဲဆင်းရလက်တွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြူပြီးမှသာထုတ်ပြန်ဖို့ညွှန်ကြားထားတာနဲ့ပတ်သက်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲဆိုင်ရာနည်းဥပဒေကိုကျော်လွန်နေတယ်လို့ဆိုပြီးဆန္ဒမဲတွေကိုရေးထွက်ပြီးတာနဲ့ထုတ်ပြန်ကြီးညာပေးဖို့တရားဝင်တောင်းဆိုထားတာလည်းရှိပါတယ်
ဒါကတော့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ထရပ်ပေါ်လာမဲ့ရွေးကောက်ပွဲရလဒ်တွေကိုမဲဆန္ဒရှင်လူလူကဘာရီမျော်လင့်နေကြတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေမမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်မကြခင်မှာတော့ဒီအငင်းပွားစရာကြိုတင်မဲတွေကြောင့်မလို့ကန့်ကွက်မှုတွေရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေနဲ့အတူဒီကရင်ကယားမွန်ပြည်နယ်ဘက်ကမဲရေတွက်မှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုလည်းကျမတို့မကြခင်မှာစတိုက်ဆိုသလိုထုတ်လွှင့်ပေးသွားဖို့ရှိပါတယ် VOA ကထုတ်လွှင့်တဲ့သတင်းတွေသတင်းဆောင်မတွေကိုကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့burmese.voanews.com မှာလည်းဒီအတန်လွှင့်နေတဲ့အချိန်ထဲမှာပဲဓာတ်ရိုက်နားဆင်နိုင်တယ်လို့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်လို့ရပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့2015ခုနှစ်နိုဝင်ဘာလ9ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလံမီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရွေးကောက်ပွဲကာလအထူးစီစဉ်ဖြစ်တဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေတွေနဲ့တွေ့ဆုံမေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားမှာမို့ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မပေးနိုင်ဘူးဆိုတာကိုလည်းကြိုတင်သိပေးပါရစေ။မကြခင်မှာတော့ဒီအငင်းပွားစရာကြိုတင်မဲတွေကြောင့်မို့လို့ကန့်ကွက်မှုတွေရှိနေတဲ့ချမ်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးဖို့ရှိပါတယ်
။အမေမေမပိတ်ခင်ရောက်ပါတယ်။ပြီးရသူကဆူလိုက်ပြုံလိုက်ရောက်လာပါတယ်။အမှန်တော့တစ်ခုတည်းမဖြစ်တင်ဘူးတော့တစ်ပုံးတည်းမဖြစ်တင်ဘူးပေါ့လေ။
ဒါကတော့ရှမ်းပြည်နယ်လာရှုံမြို့မှာမဲယုံပိတ်ပြီးတော့မဲရီတွက်ချိန်ကြတော့မှရောက်လာတဲ့ဒီအငင်းပွားစရာကြိုတင်မဲပုံတွေနဲ့ပတ်သက်ပြီးတော့ဒီဆက်သွယ်မေးမြန်းထားတဲ့နောက်ဆုံးအခြေအနေကိုလည်းမကြခင်မှာတင်ဆက်ပေးပါမယ်။ဒီကရင်ကယားနဲ့မွန်ပြည်နယ်တွေဘက်ကမဲရလက်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းမကြခင်မှာစူးစီးတင်ပြပေးဦးမှာပါ။ဒီလိုမျိုးဒီတင်ဆက်မှုတွေမတိုင်ခင်မှာတော့ဒီကနေ့ဒီမနေ့တုန်းကပဲငင်းငင်းချမ်းချမ်းပြီးသွားခဲ့တဲ့ဒီရွေးကောက်ပွဲနောက်ပိုင်းเนาะနောက်တစ်ရက်ဒီအခြေအနေရက်ရက်ပေါ်မှာဒီကျွန်တော်တို့ဒီလွတ်တော်ကိုယ်စလဲတအူးနဲ့တွေ့ဆုံမေးမြန်းမဲ့အစီအစဉ်ကိုအယူအရင်ဆုံးတင်ဆက်ပေးခြင်းပါတယ်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအပြီးနောက်တစ်ရက်ပေါ့နော်ဒီရွေးကောက်ပွဲမဲရေတွက်မှုတွေကဆာလို့ဒီရွေးကောက်ပွဲအပေါ်ဒီနိုင်ငံတကာအတိုင်းအဝန်ရဲ့လက်ခံမှုတွေဘယ်လောက်ထိရှိနိုင်မလဲဒီလိုမျိုးဒီအခြေအနေရက်ရက်ပေါ်မှာတုံ့တက်ဖို့နာအတွက်ကျမတို့ဒီ1990ပြည့်နှစ်ဒီရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမဲဆန္ဒနယ်ကနေပြီးတော့ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်ကိုယ်စလဲဒေါက်တာတင့်ဆွေကိုလည်းကျမတို့ဒီအခုစတူဒီယိုထဲမှာဖိတ်ခေါ်ထားပါတယ်ဆရာဒေါက်တာတင့်ဆွေကျမတို့ video ကိုဒီကုကလာပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ့ဆရာဒီကနေ့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ပြောသွားတယ်ဆရာဒီမဲယုံ1000လောက်မှာတစ်ခုနှုံးလောက်နဲ့ပဲပြဿနာရှိတယ်တဲ့ဒါကြောင့်မို့လို့လည်းဒီရွေးကောက်ပွဲဟာအောင်မြင်တယ်ဆိုပြီးတော့သူကတော့နေပြည်တော်မှာပြောသွားပါတယ်ဆရာဒီရွေးကောက်ပွဲကော်မရှင်ရဲ့ပြောဆိုချက်ကလက်တွေ့အခြေအနေနဲ့ကန့်ညီမှုရှိတယ်လို့ဆရာအနေနဲ့ယူဆပါလားရှင
်အဲကျွန်တော်ပြန်လာလို့ဗျာဥက္ကဋ္ဌဦးတင်အေးကဟိုရွေးကောက်ပွဲမတိုင်ခင်တော့လည်းအဲ30ရာခိုင်နှုန်းလောက်ပဲသူ့မဲစင်းတွေအမခံနိုင်မယ်လို့ပြောတယ်ခုတခါလဲ 3.9 ရာခိုင်နှုန်းဘယ်မတမာမှုတွေရှိတယ်လို့ပြောတော့ကျွန်တော်ကတော့သူ့ကဏ္ဍပေါင်းဆက်ကိုဘယ်လိုလှုပ်ထားလဲတော့တော့မသိအောင်ပြောရမှာပေါ့လေဘာကြောင့်လဲဆိုတော့မြင်နေရတာတွေကဟိုကျွန်တော်တို့ဟိုကျွန်တော်ကဟိုအပြစ်မှနေရပြီမလို့လူမှုရေးကွန်ရက်နဲ့က24နာရီလုံးလုံးဆက်သွယ်ရနေတော့ပြည်သူလူထုကစိုးရိမ်နေကြတယ်မဲပေးတဲ့လူတွေကလည်းစိုးရိမ်နေကြတယ်အဲသတင်းတွေမှာလည်းဒီမတမာမှုတို့စိုးရိမ်ကြောင်းကြမှုမသေးချမှုတွေများနေတော့ကဥတီအေးပြတ်တော့တော့ဒီရွေးကောက်ပွဲကြီးကဟိုစင်လုံးကျော်လောက်နီလောက်ဟိုကျင်းပသွားတယ်လို့တော့ကျွန်တော်ကသဘောမတူနိုင်ပါဘူးခင်ဗျ
ဟုတ်ကဲ့ဒီအခုဆိုရင်ဒီတိုင်းသားဒေသတွေမှာဆိုလို့ရှိရင်လဲကြိုတင်မဲတွေနဲ့ပတ်သက်ပြီးတော့ဒီမကြည်မနဲ့ပြောတဲ့အတန်တွေနောက်မဲယုံလှုပ်ထုံးလုံးတွေမှာလဲနီးလမ်းမကျတာတွေရှိရဆိုပြီးတော့ဝေဖန်မှုတွေလဲကန့်ကွက်တာတွေလဲတော်တော်များများကြားနေရပါတယ်အထူးသဖြင့်ဒီရှမ်းပြည်နယ်လာရှုပတ်မှာဆိုလို့ရှိရင်မဲယုံတွေပိတ်ပြီးတော့နောက်ဆုံးအချိန်ကျတော့မှဒီအငင်းပွားစရာပေါ့နော်မတင်ကစရာကောင်းတဲ့မဲပုံတွေရောက်လာပြီးတော့ဒီကဒီမဲတွေကလည်းအများစုကပြည်သူ့ကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအတွက်မဲတွေဖြစ်နေတယ်ဆိုတာမျိုးကဒါတွေကမတင်ကားစရာဖြစ်တယ်ဆိုပြီးတော့အဲ့ဒီဒေတာမှာဝင်ရောက်ရှင်ပြိုင်နေကြတယ်ဥမာ NLD လို့ SNL လို့အဖွဲ့တွေကလည်းဒီပေါ်မှာကန့်ကွက်ပြောဆိုနေတာတွေကလည်းရှိနေပါတယ်ဆိုတော့ဒီတိုင်းသားဒေတာတွေမှာရွေးကောက်ပွဲကစနစ်တကျကျင်းပနိုင်ခဲ့တယ်လို့ရောဆရာပြောနိုင်ပါလား
ဟုတ်ကဲ့တည်ရတဲ့လို့သတင်းရဆိုရင်ဒီမတမာမှုလို့ပြောရမယ်ကိစ္စတွေကတိုင်းသားဒေတာတွေမှာရောမန္တလေးလိုမြို့ကြီးမှာရောဖြစ်တယ်ဆိုတော့ဖြစ်စေခြင်းလို့တမင်တကာလှုပ်သလားဆိုတော့ဟိုတန်တရားတစ်ချက်ပေါ့လေနောက်ဒုတိယတစ်ချက်ကတော့မဲယုံမှုတွေဟာအစိုးရဝန်ထမ်းတွေကိုတာဝန်ပေးထားကြတယ်ရန်ကုန်လိုမန္တလေးလိုမြို့ကြီးတွေမုံရွာလိုမြို့ကြီးတွေမှာတောင်ကြည့်လို့ရှိရင်ဒီတာဝန်ကြတဲ့ဆရာဆရာမတွေဟာတချို့ဆိုမအိပ်မနေလှုပ်ကြတာရှိတယ်လို့တချို့ဆရာဆရာမတွေမယုံတာဝန်ရှိတဲ့အစိုးရဝန်ထမ်းတွေဟာဝိကြည်တန်းကြီးလှုပ်တဲ့ပုံကိုယ်တွေတွေ့တယ်လို့တခါတလေလဲဟိုအနာယူထားတဲ့ဘက်ကိုလိုက်ပြီးတော့ပလုတ်တဲ့ဟိုကိုယ်စလဲတွေအဲမဲယုံမှုတွေလဲတွေ့တယ်ခင်ဗျအဲ့တော့မြို့ကြီးတွေမှာအဲ့လောက်ဖြစ်ရင်ကျွန်တော်တိုင်းရင်းသားဒေသတွေမှာလဲတိုင်းရင်းသားဒေသမှာသွားတဲ့ဆိုးရဝန်တန်းတွေကလောက်ကြအောင်မှာဆိုတော့ကခုနတန်တရားနှစ်မျိုးပေါ့လေတစ်ချက်ကတမင်တကာပဲလှုပ်သလားနောက်တစ်ခုက ဟလာဘီရိုကရေစီရန်ရရအားနည်းမှုရှိသလားဆိုတဲ့တန်တရားရှိတယ်။ဘာပဲဖြစ်ဖြစ်တိုင်းရင်းသားဒေသတွေမှာရောပြည်တွင်းပြည်မဒေသတွေမှာပါအာဆိုနီးဥပဒေဒီနဲ့မကိုက်ညီတာတွေကတော့ဖြစ်ခဲ့တယ်လို့ကျွန်တော်တို့ဥတည်ရေးကိုယ်တိုင်ဝန်ခံတဲ့နယ်လို့ယူဆပါတယ
်။ဟုတ်ကဲ့ဒီမနေ့တုန်းကရွေးကောက်ပွဲပြီးသွားပြီးတော့ဟိုညနေပိုင်းအချိန်ထိပေါ့နော်တော်တော်များများတော့ပြည်သူတွေကအားရဝမ်းသာနဲ့ဒီရွေးကောက်ပွဲအပေါ်မှာဖြစ်ခဲ့တဲ့အတန်တွေထွက်ခဲ့တယ်ဒါပေမဲ့လို့ညနေနှောင်းလာတာနဲ့ဒီရွေးကောက်ပွဲမဲရီအတွက်ချိန်ပါဒီကြိုတင်မဲတွေမထင်မပဲရောက်လာတာအရင်တော့ကလည်းဒီလိုအရင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေကလည်းဒီလိုအခြေအနေမျိုးတွေရှိခဲ့တယ်ဆိုတဲ့ခါကျတော့အဲ့ပေါ်မှာတန်တရားတွေကလည်းပို့ပြီးတော့ဖြစ်လာတာတွေကရှိနေတယ်။ဒါပေမဲ့ NLD ကတော့ဘယ်လိုပဲဖြစ်ဖြစ်သူတို့စုဆောင်းရရှိထားတဲ့ဒီစီရင်စရာတွေအရဆိုလို့ရှိရင်တော့အခုဒီရွေးကောက်ပွဲကနေပြီးတော့အနည်းဆုံး80ရာခိုင်နှုန်းလောက်အထိကိုသူတို့ကအနိုင်ရလိမ့်မယ်လို့မျှော်လင့်ထားတယ်ဆိုပြီးတော့သူတို့ကတော့ပြောပါတယ်ဒီရလကတကယ်ပဲဒီဖြစ်လာနိုင်မယ့်အကြောင်းရှိလားနောက်ဆုံးအချိန်တွေမှာအပြောင်းလဲတွေရောဖြစ်သွားနိုင်နာမျိုးရှိနိုင်လားဆရာဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျဟိုပြောရတာနည်းနည်းလေးတော့စောသေးတယ်ခင်ဗျ NLD ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ရောပြောတာတွေကြည့်လို့ရှင်တော့အလားလာကတော့ NLD ဟာအပြတ်သက်ကိုနိုင်မဲ့လမ်းကြောင်းကိုသွားနေတယ်ပေါ့လေသို့သော်လည်းပဲကျွန်တော်တို့ပမာပြည်နိုင်ငံရေးဟာစစ်အုပ်ချုပ်ရေးစကြတဲ့ကအနာဂတ်ကိုကြိုပြောမရဘူး။နောက်ပြန်ဘာဖြစ်မလဲဆိုတာတော့မှဟိုမှန်းလို့မရတဲ့အနေထားနိုင်ငံရေးဝန်ကြီးကြီးကခုထိအဆုံးမသတ်သေးတော့ကကျွန်တော်တို့နောင်ရ90တွန်းမှာရ90နေဖွဲ့ရမယ်လွတ်တော်ကလည်းဘယ်လိုလာမလို့ပြောဖို့တော့တော်တော်ကိုစောသေးတယ်လို့ယူဆပါတယ်။သို့သော်ကျွန်တော်ဟိုမောမောပါပါနဲ့ဟလာမဲပေးထားတဲ့ပြည်သူလူထုကိုအားပြက်ပြည်သူလူထုကိုအားပြက်စေချင်တာတော့မဟုတ်ပါဘူးကျွန်တော်တို့ဟာဟိုပိုကျိုးအောင်ဆန်းပြောသလိုပေါ့လေပန်းတိုင်မရောက်ခင်တက်မထောင်သင့်သေးဘူးဒါကြောင့်ဟိုတရားဝင်ကြီးညာချက်တွေမလာခင်မှာတော့သတိဝရိယတွေရှိသင့်တယ်ရှိနေကြရမယ်တိုင်စရာရှိတာလဲကိုယ့်ဘက်ကတိုင်ရလိမ့်မယ်တစ်ချိန်တည်းမှာဟိုဘက်ကတော့ဟိုဘက်ကဆိုတာပေါ့လေဟိုအရှုံးတဲ့ဘက်ကနေပြီးတော့အနိုင်ရခြင်းလို့ဆိုပြီးတော့တိုင်တော်မှုတွေရှိလာနေတယ်1990တော့ကလည်းဖြစ်ခဲ့တာခင်ဗျအဲကျူတင်မဲကြတော့2010ကျမှတခုတည်းဖြစ်ပြီး2015မှတခါလာဖြစ်တယ်အဲ့တော့မင်းကတနေကုန်ကြည့်လို့ရှိရင်မနေ့ခင်းလင်းပေါ့ကျွန်တော်တို့ဒေသကမနေ့ခင်းပေါ့နော်ပမာပြည်ဆိုညပေါ့ရွေးမဲတွေရေးပြီးတဲ့အချိန်မှာလူတို့က NLD ဘက်ကနိုင်လာတယ်ဆိုတော့ဝန်တာကြတယ်ဒါပေမဲ့မနေ့မိုးမလင်းခင်အဲဟိုတကောင်သူတို့တကောင်ရမှာတော့ဒီကြိုတင်မဲသတင်းတွေဝင်လာတော့ဟိုသူတို့လူလူပြောသလိုပေါ့လေဟိုတကောင်ရံအစောရတခိုးဝင်လာသလိုဆိုအဲ့ဒီအဖြစ်မျိုးတွေကို2015မှာပဲထားသင့်ပြီးလို့ယူဆတယ်ဒါကြောင့်ဒီအရေကိုလည်းရုပ်ောက်ပဲကော်မရှင်ကဟာလာကြံနေသေးတဲ့အစိပ်ပိုင်းတွေမှာဟိုမှန်မှန်ကန်ကန်ဟိုပြုတ်ပြင်းနေတယ်မြေကြီးနားမှာဖြစ်သလိုမျိုးပေါ့လေမြေကြီးနားမှာတော့ရုပ်ောက်ပဲကော်မရှင်ချိတ်ပိတ်သွားလို့ပြောတယ်ဒါမှကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဲ့လိုကောင်းတဲ့အလားအလာတွေပေးသင့်တယ်လို့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအခုပြည်ရင်းပြည်ပါကလေလာသူတချို့ကတော့ဒီရွေးကောက်ပွဲကငင်းငင်းချမ်းချမ်းကျင်းပနိုင်ခဲ့တယ်ဆိုပြီးတော့ပြောတာတွေရှိပါတယ်ဒီလိုမျိုးအ내အကျင်းဒီမဲဒီနဲ့ပတ်သက်တဲ့ယူတက်မှုအပိုင်းဟိုမတမာမှုတချို့ရှိတယ်ဆိုတာကလွှဲရင်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲကသွေးထွက်သွန်ယူပြီးပြဿနာတွေကြီးကြီးမားမားမရှိတာတော့မှန်ပါတယ်ဆိုတော့ဆရာအနေနဲ့ဒီရွေးကောက်ပွဲကအောင်မြင်တယ်လို့ပြောနိုင်ပါသလား
ဟုတ်ကဲ့ကျွန်တော်အဲ့ဒါတော့လက်ခံပါတယ်ခင်ဗျဒါလက်ခံတဲ့အနေထားတရက်အထိကျင်းပနိုင်သွားတဲ့အချက်ကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီအခုပြီးခဲ့တဲ့ဒီရွေးကောက်ပွဲကနေပြီးတော့နိုင်ငံတကာအနေနဲ့ကရောဒီရွေးကောက်ပွဲရဲ့ရလက်ကိုလက်ခံလိမ့်မယ်လို့မျှော်လင့်လို့ရမလား
အဲဒါလည်းကျွန်တော်မျှော်လင့်ပါတယ်နိုင်ငံတကာဆိုတာကတော့သိတဲ့အတိုင်းများဟိုကျွန်တော်တို့ပြည်သူလူထုလို့ပြည်တွင်းအနေထားတွေလို့ဟိုမဟုတ်ဘူးသူကတန်ရေးတမန်ရေးဆက်ဆံရေးစီးပွားရေးဆက်ဆံရေးဟလာစီးရေးဟိုစသဖြင့်ပေါ့လေနိုင်ငံရေးဆက်ဆံရေးတွေကြောင့်တော်တော်တန်တဲ့ရုပ်ောက်ပွဲမတမာမှုတွေရှိလာတာတောင်မှသူ့ပြည်တွင်းဥပဒေအရတက်လာတဲ့အစိုးရဖြစ်သွားတဲ့ရုပ်ောက်ပွဲပေါ့လေကျင်းပတဲ့ရုပ်ောက်ပွဲကိုလက်ခံလေးရှိကြပါတယ်။ဒါကြောင့်အခုတိုင်းပေါ့လေဒီနေ့အထိကျွန်တော်တို့အသံလွှင့်နေတဲ့အချိန်အထိသိတဲ့ကြားလာရတဲ့သတင်းအရသတင်းတွေအတိုင်းသာဆက်သွားမယ်ဆိုရင် NLD ကလည်းနိုင်တဲ့နိုင်မယ်နောက်တစ်ခါဟိုအနိုင်အရနဲတဲ့ပြည်ခိုင်ပြိုးကလည်းအာလူကြီးလူကောင်းဆန်းဆန်းအတိမတ်ပြုမယ်ရုပ်ောက်ပွဲကော်မရှင်ကလည်းဆက်ပြီးတော့ကြီးညာစားရှိတာတရားဝင်ဟလာခိုင်ခိုင်မာမာကြီးညာမယ်အလားတူပေါ့လေဟိုတမရောက်ကောင်ဝယ်ဦးစီချုပ်ကမိတ်ကပ်ပွဲမှာရုပ်ောက်ပွဲမဲပေးတဲ့မှာပြောသွားသလိုအများပြည်သူကလက်ခံတဲ့ဟာကိုနောက်တစ်ခါတိုင်းပြည်ကိုကောင်းအောင်လုပ်နိုင်မယ်အဖွဲ့အစည်းဒီဘယ်သူမဆိုလက်ခံမယ်ဆိုတဲ့ဂရီစကားတွေတိုင်သွားလို့ရှင်တော့ကနိုင်ငံတကာကလည်းဒါဟိုဝမ်ပန်းတသာကြိုးစားကြမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။ဟု
တ်ကဲ့ဆရာ။ဒီ NLD ကတော့အခုသူတို့ပြောသလို80ရာခိုင်နှုန်းလောက်သ တို့ကအ ਨੇ စုံတော့အနိုင်ရမယ်ဆိုတော့တို့ကမျောလင့်တွက်ဆပြီးတော့ပြောနေတယ်ဆိုတော့ဒီအပေါ်မှာဒီတပည့်ဆဆိုးကပြောခဲ့တယ်လို့ပေါ့အခုကြိုတင်မဲ့ကိစ္စရဲ့မဲကြလက်တရားတနိုင်ငံလုံးတိုင်းတာနဲ့အခုချိန်မှာနောက်ဆုံးကထွက်မလာသေးပါဘူးတကယ်လို့ထွက်လာတဲ့အချိန်ကြလို့မြဲအပြောင်းလဲဖြစ်ခဲ့လို့ထင်ထားတယ်လို့မျိုးဒီ NLD ကအများကြီးနိုင်နေတယ်ဆိုတာကတချို့ကိစ္စတွေမှာတိတာတင်ရှားတဲ့နေရာတွေမှာရှိတယ်မှန်တယ်ဆိုပေမဲ့လည်းနောက်ဆုံးအချိန်မှာအပြောင်းလဲအကြီးအကျယ်ဖြစ်သွားခဲ့မယ်ဆိုရင်ဟော NLD ဘက်ကနေပြီးတော့ဘာတွေပြင်ဆင်လုပ်ဆောင်နိုင်မလဲဆရာ
โอเคဟိုအဲ့ဒါကလည်းပြောရတော့တော်တော်ခက်ပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့ကပြောသလိုပေါ့လေဟလာမှန်မကန်ကန်နဲ့ပြပြသသာဟောရေးရေးရင်ရင်ဆိုင်တဲ့ပြိုင်ဘက်တွေကိုလေးစားရမယ်ဆိုတဲ့ဟာပေါ့လေတခါနောက်ဆုံးမှာအဲ့ဒါလိုမဖြစ်ဖြစ်အောင်ကိုလိုရင်းနဲ့ရက်လက်ကိုဒီကြံတဲ့ရပိုင်းလေးမှာလွှဲသွားမယ်ဆိုရင်တော့ပေါ့ဗျာဟိုကျွန်တော်တို့ဟိုသချင်းတပုတ်ထွေးရလို့ဟလာအောင်မြင်ချင်းတူဘသူမြတ်တည်လဲဆိုတဲ့သချင်းလို့ပေါ့ခင်ဗျာအာမြင့်မြတ်တဲ့ကိုယ်စလဲလောင်းနေပေါ်ထွန်းလာပါစေလို့ပဲကျွန်တော်တို့ဆုတောင်းအောင်ပါပေါ့ခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်အခုကျွန်တော်တို့တကူတကလာပြီးတော့ဖိတ်ကြပြတဲ့အတွက်ဒါကတော့ဒီ1990ပြည့်နှစ်ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမဲဆန္ဒနယ်ကနေပြီးတော့ရွေးပြောက်တင်မြောက်ခံခဲ့ရတဲ့လွတ်တော်ကိုယ်စလဲလောင်းဒေါက်တာတွင့်စီကိုကျွန်တော်တို့စတူဒီယိုမှာတွေ့ဆုံပြီးတော့မေးမြန်းခဲ့ရပါရှင်ဖီယူရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်အခုဒီအငင်းပွားစရာကြိုတင်မဲတွေကြောင့်မို့လို့ကန့်ကွက်မှုအခြေအနေတွေရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခဲကိုပေးပို့လိုက်တဲ့ကြိုတင်မဲတွေနဲ့ပတ်သက်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ကဒီကနေ့ကန့်ကွက်ထားပါတယ်ဒီလိုမျိုးကန့်ကွက်တာကတော့ကြိုတင်မဲရလက်တွေများလွန်းတာနဲ့ဒီမဲအားလုံးကပြည်ခိုင်ပြိုးပါတီတခုတည်းကိုပေးတာဟာတန်တရားဖြစ်เสียကြောင့်လို့ဆိုပြီးတော့ထုတ်ပြန်ထားပါတယ်။လာရှိုးမျိုးရဲ့ရွေးကောက်ပွဲရလက်အခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းကြောင့်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရွေးကောက်ပွဲအပြီးမဲယုံပိတ်သိမ်းပြီးချိန်မဲရီတွေ့ရမှာအမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်နယ်လွှတ်တော်တွေမှာ NLD နဲ့ SNLD ပါတီတွေကမဲအသာစီရရှိနေပြီးကြိုတင်မဲတွေကိုထက်သွင်းရေတွက်ချိန်မှာတော့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်အသီးသီးမှာမဲ2000ကျော်လောက်နဲ့အသာစီရခဲ့တာဖြစ်ပါတယ်။ဒီအချိန်မှာ NLD နဲ့ SNLD ပါတီကကြိုတင်မဲနဲ့ပတ်သက်ပြီးကန့်ကွက်လိုက်တာပါ။ဘာကြောင့်ကန့်ကွက်ရသလဲဆိုတာကို NLD ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်မြင့်မောင်ကအခုလိုပြောပါတယ်။ကျွန်တော
်ကန့်ကွက်တာကဒီကြိုတင်မဲတွေကဒီလေးတော်ကိုပေါ့နော်ဒီလေးတော်ကိုဖက်ပြတယ်နော်ဖက်ပြတယ်ဟာညာလို့အကြည့်တယ်လူလေးတော်ဆိုတာတစ်ချက်နော်နောက်တစ်ချက်ကဒီလိုထုတ်ပြတဲ့မဲဆန္ဒချဲ့တဲ့လူဟာအမျိုးသားတော်မှာအားလုံးက 99% ကနော်အဲ့ UNDP ပဲဖြစ်တယ်နောက်တစ်ခါဒီလူလက်တော်မှာကျတော့လေ 99% ကလည်း UNDP ပဲဖြစ်နေတယ်နောက်တစ်ခါဒီနယ်လက်တော်မှာလည်း UNDP ကပဲချဲ့ရမယ်ဖြစ်နေတယ်ဆိုရင်ဒီလူတွေကUNDP ကိုပဲတော့တင်းတင်းကျပ်ကျပ်မဲ့ခဲ့ခြင်းဒီတော့ဆုံးတူရဲ့ influence ကြောင့်လားဘုံဟုတ်သူတို့လက်နဲ့လောရတာမှာဟုတ်ရဲ့လားဆိုတာတန်ပြဖြစ်ပြမပန်းဘူးလားဒါကျွန်တော်ပြောတာပါ
NLD နဲ့ SNLD ပါတီရဲ့ထုတ်ပြန်ချက်မှာတော့မဲစုစုပေါင်း 12,000 လောက်ရောက်ရှိလာကြောင်းဖော်ပြတယ်လို့ကျူတင်မဲတွေရောက်ရှိလာခြင်းဟာမဲယုံမပိတ်ခင်ဖြစ်တယ်လို့လည်းပြောပါတယ် SNLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်လောက်ဦးဆိုင်ဝမ်းလိုင်ခန်းကလည်းကျူတင်မဲတွေအခြေအနေကိုအခုလိုပြောပါတယ်
အမေမေရုံမပိတ်ခင်ရောက်ပါတယ်ပြီးရသူကဆူလိုက်ပြုံလိုက်ရောက်လာပါတယ်မှန်တော့တခုတည်းမဖြစ်တင်ဘူးတော့တစ်ပုံတည်းမဖြစ်တင်ဘူးပေါ့လေရက်ခွက်အဲနေမြေတွေ၄၅ခုဆိုစစ်တာလည်းရောက်လာတယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီရက်ခွက်တွေတောင်းမေးတယ်ပုံစံ၅ထုတ်ရမှာပေါ့လေလဲပေးတဲ့နေရာမှာနော်အဲ့လိုရက်ခွက်ကော်မရှင်ကတော့မြင်တော့မမြင်ဘူးပါဘူးခင်ဗျာတဲ့အဲ့လိုပြောတယ်ကျွန်တော်တို့အဲ့လိုအဲ့လိုတွေနဲ့ကျွန်တော်တို့ဆက်လက်တွေရှိပါတယ်အဲ့ဒါကိုကျွန်တော်တို့ကသုတ်လက်ပြီးတရားမျှတာတဲ့ရက်ခွက်ပေါ်ဖြစ်စေချင်လို့ကျွန်တော်တို့ကဒီဟာကိုပူးပေါင်းပြီးတော့ကျွန်တော်တိုက်ချင်းဖြစ်ပါတယ်ပေါ့နော်ဒါတွေကိုပပြအောင်လှုပ်ဆဲချင်တယ်ဒါအင်မတန်မှအရေးကြီးတဲ့အချက်ပါတယ်ပေါ့နော
်လာရှိုးမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတမောင်ရွှေကတော့ဒီကန့်ကွက်ချက်အပေါ်မှာအခုလိုပြောဆိုပါတယ
်ကျူတင်မဲကဟို3846မဲလीအဲဒါ3000ဆိုတာက3000ကျော်ဘူးသူက3နဲ့မြောက်လိုက်တာဟုတ်တော့3နဲ့တော့ကျူတင်မဲဆိုလို့ရှိရင်ကျွန်တော်တို့မြို့နယ်ကော်မရှင်ရုံးကိုဒါလိုက်ထုတ်ရပါတယ်မြို့နယ်ကော်မရှင်ရုံးကဒါလိုက်ထုတ်ပေးတယ်ပြီးတော့ကြတော့ဆန္ဒပြုပြီးရင်မြို့နယ်ကော်မရှင်ရုံးမှာဒါလိုက်လာပြီးတော့အိတ်ကိုလုံးကျုံစွာပိတ်ပြီးတော့ကျွန်တော်တို့ပို့ရပါတယ်ကျူတင်မဲကကြံ့ခိုင်ရေးကတော့ထောင်မနှမ်းရတယ် ရတဲ့မဲရည်အတွက်နဲလို့အဲအဲ့ဒါလို့ပေါင်းပြီးတော့ပြင်ပြလိုက်တာဖြစ်ပါတယ
်လာရှိုးမြို့နယ်မှာမဲဆန္ဒရှင်စုစုပေါင်း 38,000 လောက်ရှိပြီးလောလောဆယ်မဲရလတ်စည်းရင်းတွေပြုစုနေဆဲဖြစ်တာကြောင့်မနက်ဖြန်လောက်မှအနိုင်ရှုံးကိုကြီးညာနိုင်မယ်လို့လည်းပြောပါတယ်
လာရှိုးမြို့နယ်ကတော့ဒီမကြီးညာနိုင်ဘူးအဲ့လိုမှကြီးညာနိုင်မယ်ခင်ဗျ
လာရှုံမြို့မှာလို့ကျူတင်မဲနဲ့ပတ်သက်ပြီးကချင်ပြည်နယ်မြစ်ကြီးနာရှမ်းပြည်နယ်တောင်ကြီးနယ်ကယားပြည်နယ်လွိုက်ကော်မြို့တွေမှာလည်းငင်းပွားမှုတွေဖြစ်ပွားနေပါတဲ့
ဒါကတော့ငင်းပွားစရာကျူတင်မဲတွေကြောင့်ရွေးကောက်ပွဲရလက်အပေါ်ကန့်ကွက်မှုတွေရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကိုမိုးစော်ကစူးစီးတင်ပြပေးခဲ့တာပါရှင်ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းတလက်ကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ထဲကမြဝတီမြို့မှာတော့စစ်တပ်နဲ့နေကြားဆောင်တပ်ကစောင့်ကြပ်တဲ့မဲယုံတွေကလွှဲရင်တခြားမဲယုံအကုန်နှိပါးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနိုင်ခဲ့ပြီးတော့မြဝတီခရိုင်တွေကတပ်တွေပေးပို့ခဲ့တဲ့ကျူတင်မဲတွေကတော့ဒီမဲဘုံတွေထဲမှာအစီအီထည့်သွင်းထားတာကြောင့်ပြည်သူတွေစိတ်ထဲမှာမြုံကြည်မှုတွေကလည်းရှိနေပါတယ်အကြောင်းစုံကိုတော့မအေးအေးမှာကတင်ပြပေးပါမယ်ရှင
်မြဝတီနယ်စပ်မြို့တစ်ခုလုံးကိုကိုစားပြုပြီးပြည်နယ်လွှတ်တော်နှစ်ခုနဲ့အမျိုးသားလွှတ်တော်အပါအဝင်လွတ်တော်လေးခုလုံးကိုဝင်ရောက်ရှင်ပြန်ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရထားကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွတ်တော်ရွေးချယ်ခံကိုယ်စားလှယ်မန်းဝင်းခိုင်ကဆိုပါတယ်မဲယုံ51ယုံမှာ39ယုံကတော့အနိုင်ရထားကြောင်းအခုလိုပြောပါတယ
်ဒီနေ့ကညရီကဟောပေါ့မဲယုံ51ယုံရှိအောင်လားမိုင်းတဲ့ယုံမှာကျွန်တော်တက်ပေါ့ဒီကြက်ကောစက်တက်ကောက70ယုံရှိဆက်ပြီးဝိုက်ဆက်ပြီးရှုံးတယ်ဆိုတော့ကျန်တဲ့ဘောယုံ50မှာ39ယုံနိုင်တယ်ဒီအပြင်ကဒီရှုံးတယ်ပေါ့ကျန်တာကကုန်တယ
်မန်းဝင်းခိုင်ဟာအာဇာနည်ခေါင်းဆောင်ကြီးမန်းမခိုင်ရဲ့မြေဖြစ်ပါတယ်မဲယုံ51ယုံတဲ့ကစစ်တပ်နဲ့နေကြားဆောင်တက်စောင့်တဲ့မဲယုံတွေကိုတော့အစကတည်းကတိတ်မမျောလင့်ထားဘူးဆိုပြီးမန်းဝင်းခိုင်ကဆိုပါတယ
်အဲ့တော့ဒီလိုပဲကျွန်တော်လည်းမင်းကူလည်းပဲလွှတ်ထားလိုက်တော့လေကျင်းရောက်ကကျွန်တော်ဒီအောင်ရှုံးခံထားတာဥစ္စာတွေရတယ်ရှုံးခံထားလိုက်တော့ကိုလည်းတုံတော့မသွားတော့ဘူးအဲမင်းဦးကလည်းပဲစရရကွာရှုံးမလို့တွက်ထားပြီးသားဆိုတော့လေ
မြဝတီခရိုင်ထဲကတရင်တက်ဖွဲ့အသီးသီးကနေချိုတင်မဲတွေရောက်ရှိလာခဲ့ရမှာချိတ်ပိတ်ထားတဲ့မဲဘုံတွေထဲမှာမဲတွေဟာအစီအီထည့်ထားသလိုတွေ့ရတယ်ဆိုပြီးဓာတ်ပုံမှတ်တမ်းရိုက်ယူခဲ့တဲ့နာရေးကူညီမှုအသင်းကကိုအရှိကြီးကလည်းအခုလိုပြောပါတယ
်အော်မြင်တော့မဲတွေဟာဟိုဘုံထဲကနေဟိုထည့်စိတ်တာအပေါက်ထဲကနေထည့်ရင်ကောင်ဘလူးရုတ်စီပြီးတော့ကြပါလေပေါ့နော်။တရားကျိုးတင်မဲရတာစစ်တပ်ကမဲရအရောကဆိုရဲဥစ္စာပေါ့။ဒီမဲဟိုဘလူးပြောမလဲ။အပေါ်ကနေထည့်တဲ့မဲလားသူ့ကဒီစီပြီးရဲ့မဲလားဆိုတာဒါကတော့တပ်ပုတ်မြင်တယ်လေအားလုံးသိနေတဲ့အခြေအနေပေါ့။မဲဟိုပေါ့ပြည်သူရဲ့ပြည်သူရဲ့မဲကိုသူတို့စီရမဲဒီကျိုးတင်ဖဲတော့ပဲလာလာပေါ့။ပြည်သူရဲ့မဲကိုမကြုံနိုင်ဘူးခင်ဗျ။အခုဒီစစ်တပ်ကဥစ္စာကြတော့ဒီကော်မရှင်ဒီမှာဒီတော့တောင်းရင်ခမမဖွင့်လာတယ်ဒီသမားကမရှိရောမှာမဲသူကလာတခါလေးပို့တာပေါ့တို့သာပြီးဒီကတွတ်တွကိုယ်စလေလာမှသူကအဲ့ဒါဖောက်ပြီးတော့ဖောက်ဆစ်တာ
ရွေးကောက်ပွဲနေ့ကမဲမထက်လိုက်ရတဲ့အတွက်မကြေမနက်ဖြစ်နေကြတဲ့ညဝရီမြို့ကန်နေနဲ့နေရဒေသအသီးသီးကနေအလုလာလုကြတဲ့ရွှေပြောင်းအလုသမားတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရအတော်များများမှာအနိုင်ရလိုက်တဲ့အတွက်ကျင်းနှံ့မှုတွေရှိနေကြတယ်ဆိုပြီးမြို့ကန်တို့ကဆိုပါတယ်
အခုဒီဟာအဲ့ဒါဒီဟာပြပြတဲ့နိုင်ငံကတော့ဘာမှစိတ်မထွက်ကုန်ဘူးအဲအဲ့မျိုးပဲဒီအောင်မြင်ချက်ပုံစံမှလည်းဒီလိုမျိုးပဲပြတဲ့နိုင်ငံကလည်းပြောတ
ဲ့ဒါကတော့လက်နက်ကင်အဖွဲ့အစည်းတွေအများပြားရှိနေတဲ့နေဆက်မျိုးရဲ့အခြေအနေပဲဖြစ်ပါတယ်ရှင
်ထိုင်းမြန်မာနေဆက်ကရင်ပြည်နယ်ဘက်ကမဲယူတွေ့မှုတွေနဲ့ပတ်သက်ပြီးမဲအေးမှသတင်းပေးပို့ခဲ့တာပါရှင်ကရင်ပြည်နယ်ပြီးတော့ကယားပြည်နယ်ဘက်ကမဲယူတွေ့မှုတွေဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါကယားပြည်နယ်တွင်ကမဲရလက်တွေကိုတော့နှစ်ရက်အတွင်းမှာအပြည့်အသက်ကျင်းညာသွားမယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။ကယားပြည်နယ်အတွင်းရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးမှာအခက်အခဲကြီးကြီးမားမားမရှိခဲ့ပဲနဲ့ကြိုတင်မဲနဲ့ပတ်သက်လို့တော့အနှဲငယ်ဖြည့်ရှင်းခဲ့ရတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကယားပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ပြီးမတ်တင်ကြီးထိုင်ကစူးစီးတင်ပြထားပါရရှင်။
ကယားပြည်နယ်မှာမဲပေးခွင့်ရှိသူ 3,400 နီးပါးမှာ 9,000 လောက်မဲပေးခဲ့တယ်လို့ကယားပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကယားပြည်နယ်တွင်ကမြို့နယ်ခုနှစ်ခုရဲ့ရွေးကောက်ပွဲရလဒ်တွေကိုလာမယ့်နှစ်ရက်အတွင်းမှာအပြီးသက်ကြီးညာသွားနိုင်မယ်လို့လည်းကယားပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲအရာရှိဦးကျော်စန်းဝင်းကပြောပါတယ်
။ဟုတ်ပါတယ်ရိုက်ကော။သူဆိုလည်းအဲပါတီတွေကိုခေါ်ပြီးတော့မှလက်မှတ်ထိုးခိုင်းတာပါတယ်။ပြန်စစ်ဖို့ပြည့်ကတ်ခိုင်းတာပါတယ်။ဒီမော့ဆိုလည်းဒီတိုင်းပါပဲ။အဲကျွန်တော်ရှာတော့လေအဲ့မှာခေါ်ခိုင်းလာပြီးတော့မှပေးကြပြီးဆိုရင်ပါတီတွေကလက်မှတ်ထိုးပြရင်အဲ့မှာပဲကတ်ခိုင်းလာပါလေအဲပုံစံ19ကတ်ပြီးသွားရင်ဦးကျွန်တော်စီပြည်နယ်ကိုပို့ခိုင်းလာတယ်ပြည်နယ်ကိုပုံစံ19ရောက်မှပဲသူကအဲ့မှာလိုအပ်တဲ့အဲ့ရသူ့ data တွေထုတ်ပြီးတော့မှ ရုံးစားနေကျောင်းကျက်ထုတ်ပြီးကမ်းမှာလေအနိုင်ဆုံးလေအားလုံးတော့ရေးချိုးလို့မပြီးသေးဘူးကျွန်တော်စီကိုရောက်တဲ့ပုံစံ19လောက်တော့မှရေးချိုးပေါင်းလို့မြောက်စားလုပ်နေတာပေါ့မယ်ဆဲလောက်တော့မယ်ဆဲကတချို့တဝက်တော့ရောက်နေပါပြီ
ဟုတ်ကဲ့အဲ့တော့ဆရာဒီနေ့ကရားပြည်နေရနေပြီးတော့ဘယ်နှမျိုးနယ်လောက်များရလထုတ်နိုင်မလဲရှင်ဆရာတို့
တမီးလို့ငယ်မဲဆန်းနယ်3နယ်လောက်တော့ထုတ်ဖြစ်မယ်ထင်ပါတယ်
မဲပေးခဲ့တဲ့မနေ့ရွေးကောက်ပွဲနေ့ညပိုင်းမှာတော့ကျူတင်မဲတွေအများအပြားထက်ရောက်လာတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့အပေါ်ဖြည့်ရှင်းခဲ့ရတာကလွဲလို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြဿနာကြီးကြီးမားမားမရှိဘူးလို့လည်းရွေးကောက်ပွဲအရာရှိဦးကျော်စန်းဝင်းကပြောပါတယ်ကျူတင်မဲတွေကိုလည်းသက်ဆိုင်ရာမဲယုံတွေမှာစည်ရင်းကတ်ထားပြီးဖြစ်တာကြောင့်မှန်ကန်မှုရှိမရှိစစ်ဆေးနိုင်ပါတယ်လို့လည်းဖြည့်ရှင်းခဲ့ပါတယ
်ရှိပါတယ်ကျူတင်မဲအားလုံးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့သက်ဆိုင်ရာရဲယုံတွေမှာအမယူနေယူနေမှာပဲအမကျူတင်မဲဟာတက်တဲ့စည်းဆိုရင်အဲပုံစံကြီးတက်ထားတယ်ကဲစည်ရင်းနေတက်တဲ့စည်းဆိုတော့သူ့စည်းနေကတ်ထားတယ်နိုင်ငံသားကတက်တဲ့သုံးဆိုရင်လည်းအဲသူ့ရဲ့စည်းနေကတ်ထားပြီးပါတယ်အဲဒါတွေနဲ့ဟာဖွင့်ပေါ်ဆက်တဲ့ချိန်မှာဒီဟာကြီးကိုက်မကိုက်ဒါပုံလေးမြင်တာဟုတ်ရှိရောဒီတိုင်းအားလုံးကျွန်တော်တို့ဒီမဟုတ်ပါဘူးတမန်ကတည်းကရှိတဲ့ကွန်ဗင်းဖော်ဝဲစစ်စင်ကဒီတိုင်းပဲဆောင်ရတာဖြစ်ပါတယ
်။ကေအားပြည်နယ်တွင်ကရှာရွန်နဲ့ဘောလခဲမဲဆန္ဒနယ်တွေရဲ့အမျိုးသားလွှတ်တော်အမတ်လောင်းကြီးအဖြစ်တမန်ရုံးဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့တတိပုဂ္ဂလကိုယ်စားလှယ်တွေအဖြစ်ဝင်ရောက်ရွေးခံခဲ့တာကြောင့်လည်းအများကအာရုံစိုက်နေကြပါတယ်။လက်ရှိအနာရပြည်ထောင်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ထိတ်တန့်အကြီးအကဲတွေဖြစ်တဲ့ဦးအောင်မင်းကကေအားပြည်နယ်မဲဆန္ဒနဲ့အမှတ်9ကနေဝင်ရောက်ရှင်ပြိုင်ပြီးပြည်ထောင်စုဝန်ကြီးဦးစိုးသိန်းကတော့ကေအားပြည်နယ်မဲဆန္ဒနဲ့အမှတ်9ကနေဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။ကေအားပြည်နယ်တွင်ကရွေးကောက်ပွဲရလတ်တချို့ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီညမှာကြေညာမယ်လို့လည်းခန့်မှန်းရပါတယ်ရှင်။
ကရပီနယ်အတွင်းမဲရွေတွက်မှုတွေနဲ့ပတ်သက်လို့မှတ်သင်ကြီးထိုင်ဆူစီတင်ပြခဲ့တာပါ။မွန်ပြည်နယ်ဘက်ကလည်းအလဲပေးချင်ပါတယ်။မနေ့ကကျင်းပခဲ့တဲ့ပါတီစုံထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေ90ရာခိုင်နှုန်းအနိုင်ရခဲ့ပြီးတော့ဒေသခံမွန်ပါတီတွေကတော့၄ဦးသာအနိုင်ရခဲ့တယ်လို့ဆိုပါတယ်။ NLD အနေနဲ့အစိုးရဖွဲ့နိုင်ခဲ့ရင်ပါတီရဲ့မူပေါ်လစီအတိုင်းတိုင်းရင်းသားတွေရဲ့ဒန်းလူရေးနဲ့ဖက်ဒရယ်ဒီမိုကရေစီအတွက်ဆောင်ရွက်သွားမယ်လို့ပြောဆိုတာတွေရှိတယ်လို့တိုင်းရင်းသားပါတီတွေအနေနဲ့ကတော့တိုင်းရင်းသားတွေအချို့အတွက်လှုပ်ပေးနိုင်မှုအပေါ်မှာစောင့်ကြည့်သွားမယ်လို့ပြောဆိုကြပါတယ်။မွန်ပြည်နယ်ဘက်ကအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။မဲဆင်းရလတ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတိပြုထုတ်ပြန်ခြင်းမရှိသေးပေမဲ့ပြည်နယ်တိုင်းလိုက်ရေးပူးရအဖြစ်ပေါ်ထွက်နေပြီဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာတော့မြို့နယ်ဆယ်မြို့နယ်ကမဲဆင်းရက်လက်တွေကိုမွန်ပြည်နယ် NLD ခေါ်မျိုးရားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌတောက်တာခင်ဆောင်ကအခုလိုပြောပါတယ်
။ကျန်းကြီးကတော့ကျွန်တော်တို့ဒီဘက်၄မြို့နယ်မှာတဲထုပ်ပြီးနေတဲ့ထုံပေါင်းလွတ်တော်300လုံးမှာကျွန်တော်တို့နိုင်ရတယ်လို့သိထားတယ်။မွန်ပြည်နယ်လည်းနိုင်တယ်လို့ပြောတယ်။ဆောင်းတော့ကပြည်နယ်စုတော်တယောက်ရှုံးတယ်လို့ပြောတယ်။မူမှုတော်တယောက်ရှုံးတယ်ပြောတယ်။ကံကြီးစားတော့ကုန်တယ်။ဒီမှာကပြည်နယ်လွတ်တော်တယောက်နဲ့အမျိုးသားလွတ်တော်တယောက်ရှုံးတယ်ပြောတယ်။ပြည်နယ်လွတ်တော်တစ်ခုရှုံးတယ်လို့ကြိုက်မြောပါ
မွန်ပြည်နယ်ဒေသခံနိုင်ငံရေးပါတီတွေကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်တနေရာနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်၃နေရာအနိုင်ရရှိခဲ့တယ်လို့မွန်မျိုးသားပါတီရဲ့သွေးရမှုသစ်နိုင်စိုးမြင့်ကပြောပါတယ်
ဒီမနေ့ပြရတဲ့တင်ရဗောကြီးမြို့နယ်နဲ့ဦးမှုတော်မြို့နယ်တူတူကကျွန်တော်တို့အမဲရဲ့ပေါ်စည်းမှာရှိနေတယ်ဗောညာအဲ့ဒါဖြစ်နိုင်ကြရများရတာဗော
မုံပြင်းနယ်ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့မြို့နယ်ဆယ်မြို့နယ်လုံးမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်၁၇နေရာပြည်နယ်လွှတ်တော်ကိုယ်စားလှယ်၁၅နေရာပြည်သူ့လွှတ်တော်ကိုယ်စားလှယ်၂၀နေရာရာဂိုင်နှုံးအဖြစ်60ရာဂိုင်နှုံးအနိုင်ရရှိခဲ့တာဖြစ်ပါတယ်2020အထွေထွေရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ကျိုင်မြောမြို့မဲဆန္ဒနယ်ဒီနယ်လွှတ်တော်အမှတ်2တနေရာမှာဒါအနိုင်ရရှိခဲ့ပြီးမွန်ပြည်နယ်ဝန်ကြီးချုပ်အပါဝင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့အစိုးရဖွဲ့ဝင်ဝန်ကြီးအလုံးရှုံးနိမ့်ခဲ့ပါတယ်။2020ရွေးကောက်ပွဲတွင်မွန်ပြည်နယ်မှာ73နေရာအနိုင်ရရှိခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ချောင်းစုံမဲဆန္ဒနယ်ဒီနယ်လွှတ်တော်အမှတ်3တနေရာမှာဒါအနိုင်ရရှိခဲ့ပါတယ်။အခုလို NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်နှက်အနိုင်ရရှိခဲ့တာကြောင့်ပြည်နယ်အစိုးရဖွဲ့နိုင်ရင်တိုင်းရင်းသားတွေကြိုးတက်ဘာလို့ဆောင်ပေးနိုင်မလဲဆိုတာကိုစောင့်ကြည့်သွားမယ်လို့မော်မျိုးရပါတီရဲ့အသွင်းမှုတဲ့နိုင်စုမြင့်ကပြောပါတယ်
။ NLD နဲ့ပတ်သက်ပြီးကျွန်တော်မဲဆတ်တင်ဒီကပုဂ္ဂိုလ်ရှင်ပြည်ညာကလည်းကျွန်တော်တို့ဆွေးနွေးခုပါတယ်။ဒေါက်တာကြီးကလည်းပြောတယ်လို့ကောမှာသူတို့ပါတီကပြည်တော်စုချာပြီးတော့တိုင်းသားအလုံးစားတယ်ပေါ့ဗျာ။ကျွန်တော်တို့ကတော့တိုင်းသားတွေကိုကြားပြုတဲ့တိုင်းသားပါတီတွေပဲ။နောက်ပြီးတော့သူတို့ကလည်းပြောတယ်ကျွန်တော်တို့တိုင်းသားတွေနဲ့သူတို့အမေရပေးမယ်ပါညာပေါ့နော်။တကယ်တော့ဖြစ်မလာပါဘူး။ဒီနေ့တိုင်းသားတွေအလုံးမဝင်ကြရင်တော့အခုဒေါက်တာကြီးကပြောတော့တိုင်းသား NLD ရဲ့ season ပြန်ပြောတဲ့အခါကျွန်တော်တို့ကတော့ပြောဖို့တော့ဒီလိုယုံကြည်ရမယ်ဆိုတော့ပြောတော့
တ
တိုင်းဒေသနိုင်ငံရေးပါတီတွေအနေနဲ့ကတော့အန်အေဒီရဲ့တိုင်းဒေသနဲ့ပတ်သက်တဲ့တိကျတဲ့မူပေါ်လစီချမှတ်ထားတာမရှိသေးတဲ့အတွက်စိုးရိမ်မှုအနေငယ်ရှိနေပေမဲ့လည်းရှေ့ဆက်ပြောင်းလဲရေးလှုပ်ရှားမှုကိုကြိုးစားတယ်လို့နိုင်စိုးမြင့်ကပြောပါတယ်။အန်အေဒီအနေနဲ့အစိုးရဖွဲ့နိုင်ခဲ့ရင်ပါတီရဲ့မူအရတိုင်းဒေသတွေရဲ့တန်းလူရေးနဲ့ဖက်ဒရယ်ဒီမိုကရေစီအတွက်ဆောင်ရွက်သွားမ လုံးမလို့တော့ပြောတာပါပဲနော်အဲ့ဒါတော့ကျွန်တော်တို့မူထဲမှာပါတယ်ဖိန်းညာမရှိပါဘူးကျွန်တော်ကအနေအလုံးလုံးကိုကျွန်တော်တန်းတူရည်တူဆက်ဆံမလို့တာပြောတာကနေ
မနေ့ကကျင်းပခဲ့တဲ့မွန်ပြည်နယ်ရွေးကောက်ပွဲအတွင်းမှာအေးအေးချမ်းချမ်းပြီးဆုံးခဲ့ပေမဲ့မြို့နယ်ဒေသတချို့မှာမဲပေးခွေလက်မှတ်အချိန်မီရောက်ရှိမလာတာမွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်မြင့်ဝင်ပြိုင်တဲ့မဲဆန္ဒနယ်မှာမဲပေးစည်းမပါရှိတဲ့ရွှေပြောင်းလုပ်သမားတွေကိုရက်ကြီးအုပ်ချုပ်ရေးမှူးတွေကနေမဲပေးခိုင်းတဲ့ပုံမှာနိုင်ငံရေးပါတီတွေကကန့်ကွက်မှုတွေရှိခဲ့ပါတယ်လက်ရှိအနေအထားအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တပြည်လုံးအတိုင်းအတာအရမဲရလက်ကောင်းတွေပေါ်ထွက်နေပြီးမဲဆန္ဒနယ်အားလုံးရ68ရာခိုင်နှုန်းပြရရင်အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်2015ရွေးကောက်ပွဲရဲ့ရလက်ကတော့ဒီကနေ့ညနေပိုင်းကနေညအချိန်ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်2015နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွင်မဲယုံပေါင်း4000ကျော်မှကျင်းပခဲ့ကြပြီးဒီလိုကျင်းပရာမှာရွေးကောက်ပွဲဆိုင်ရာပြည်မှုများနဲ့ထူးခြားဖြစ်စဉ်48ခုဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာအယောင်ဆောင်မဲပေးခြင်း4ခုမဲလက်မှတ်မှားပေးခြင်း14ခုမဲယုံလက်မှတ်မပါတော့မဲပေးမှု3ခုတရားမဝင်မဲဆယ်စည်းရုံးမှုဖြစ်စဉ်12ခုနဲ့တခြားဖြစ်စဉ်15ခုသာဖြစ်ပွားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့ညနေမှာမြန်မာရုပ်မြင်သံကြားကနေတရားဝင်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒါတော့မွန်ပြည်နယ်ဘက်ကရွေးကောက်ပွဲအပြီးဒီမဲရလာတွေနဲ့ပတ်သက်တဲ့အနောက်ဆုံးအခြေအနေတွေကို VOA ထိုင်းခြေဆိုင်တင်တော့ကိုနိုင်ကိုင်ကသတင်းပေးပို့ခဲ့တာပါရှင် VOA American တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ကျမတို့ VOA ကထုတ်လွှင့်တဲ့ဒီသတင်းနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကို internet website လေးစာဖြစ်တဲ့ bambies.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ဒီညနေ6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေတဲ့ဒီရွေးကောက်ပွဲအထူးကာလဒီတိုးချက်နိုင်ဝက်တိုးချက်ပြီးတော့တနာရီအထိထုတ်လွှင့်ပေးနေတဲ့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းဒီအဲ့ဒီအင်တာနက်ဆာမျက်နှာမှာနားဆင်လို့ကြည့်ရှုလို့ရပါတယ်ရှင်မနေ့ဖြန်မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့ line dobita 30 40နဲ့49 50ကနေဖမ်းယူနားဆင်လို့ရပါတယ်အခုကတော့သတင်းကြေကျုပ်ကိုနန်းလောင်ကကြီးညာပေးပါဦးမယ်ရှင်
ဒီကနေ့ည9နာရီမှာရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်အနိုင်ရရလတ်တွေကိုကြေညာထုတ်ပြန်တာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရရှိထားပါတယ်။ပဲခူးတိုင်းရွှေတောင်မြို့နယ် NLD ပါတီကိုယ်စားလှယ်ဒေါ်မြခွာညူဦးမန္တလေးတိုင်းအမရပူရမြို့နယ်ဦးစောမြင့်ခေါ်ဦးအောင်စောမြင့် NLD ပါတီမတရားမြို့နယ်အတွက်ဦးစောမင်းလွင် NLD ပါတီစင်ကူးမြို့နယ်ဒေါက်တာဇော်ဝင်းမြင့် NLD ပါတီကြောက်ဆယ်မြို့နယ်ဒေါက်တာတင်အောင် NLD ပါတီမိထီလာမြို့နယ်ဒေါက်တာမောင်တင်ပြည်တော်စုကြန့်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီမလိုင်မြို့နယ်ဦးလာထွန်းအောင် NLD ပါတီမင်္ဂလာတုံမြို့နယ်ဦးအောင်လိုင်ဝင်း NLD ပါတီသုံးကွာမြို့နယ်ဒေါ်စုစုလွင် NLD ပါတီဒလမြို့နယ်ဒေါက်တာစိန်လာအေး NLD ပါတီကြောက်တရားမြို့နယ်ဦးနေမြို့ထက် NLD ပါတီချင်းမြနိုင်မြို့နယ်ဦးစော်ဝင်း NLD ပါတီလိုင်မြို့နယ်ဦးအောင်ကျကျော်ဦး NLD ပါတီရှမ်းပြည်နယ်ဟိုပန်မြို့နယ်ဦးကျင်ဝမ်းဝဒီမိုကရက်တစ်ပါတီမန်ရမြို့နယ်စုမန်ရမြို့နယ်ဦးဆိုင်ဆမ်ပြည်တော်စုကြန့်ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီ AR တိုင်းညောင်နှုံးမြို့နယ်ဦးအောင်လွင် NLD ပါတီတို့အနိုင်ရခဲ့တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကည9နာရီမှာတရားဝင်ကြေညာသွားပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်16နေရာကအနိုင်ရသူတွေကိုကြေညာရမှာ73ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်တွေဖြစ်ပြီးပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်2ဦးနဲ့ဝဒီမိုကရက်တစ်ပါတီက2ဦးတို့အနိုင်ရရှိသွားပါရဲ့ရှင်
။သတင်းကြေကျုပ်ကိုနှမ်းလောင်ကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကမတ်ဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကီလ်ဒူဘီယန်စကီဖြစ်ပါရယ်။ကျမကတော့ခင်ဗျူထွေပါရှင်။ VOA American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190ရုကနေအသံလွှင့်ခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမတို့နောက်ရက်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.